Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်နိုဝင်ဘာလ18တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိမြို့ရီမြန်မာဘာရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီစီဇန်ကိုဂျိုရုဆလောင်းကဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
သမရာဂျိုးဘိုင်ဒန်ဟာအမေဇုန်အမြဲတမ်းတည်တော်ကြီးတဲ့ကိုခြေချခဲ့တဲ့ပထမဆုံးအမေရိကန်သမရာတဦးဖြစ်လာပါတယ်။လက်ဗနွန်နိုင်ငံဘေရုတ်မြို့ထဲတနင်္ဂနွေနေ့ကအစ္စရေးတို့လေကြောင်းတိုက်ခိုက်မှုမှာဟစ်ဘိုလာလက်နက်ကိုင်အဖွဲ့ပြောခွင့်ရသူသေဆုံးသွားပါတယ်။အမေရိကန်တို့ထောက်ပံ့ထားတဲ့တာဝဲပစ်ဒုံးလက်နက်တွေနဲ့ရုရှားနိုင်ငံတွင်ပစ်ခတ်တိုက်ခိုက်ဖို့အမေရိကန်သမ္မတကယူကရိန်းကိုပထမဆုံးခွင့်ပြုလိုက်တယ်လို့သတင်းတွေထွက်ပေါ်ပါတယ
်။သတင်းတွေပြီးမှတော့အမေရိကန်အစိုးရအကူပြောင်းသတင်းဆောင်ပါကိုကြားကြမှာပါ။ထောက်လိုင်းလုပ်ငန်းအတွေ့အကြုံရှိသူတယောက်ဟာထောက်လိုင်းဌာနတွေကိုဦးစီးနိုင်ပါမလား။ဒါကအမေရိကန်မီဒီယာတွေမှာဆွေးနွေးနေကြတဲ့အကြောင်းပါဒါကိုကြားရမှာပါအပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြေမမီဒီယာမြင်ကွင် ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုနားလည်ဝါပြောပြပါမယ
်သမ္မတဂျိုးဘိုင်ဒန်ဟာအမေဇုန်အမြဲတမ်းတည်တော်ကြီးတဲ့ကိုခြေချခဲ့တဲ့ပထမဆုံးအမေရိကန်သမ္မတဦးဖြစ်လာပါတယ်ရွှေကောက်ခံသမ္မတဒေါ်နယ်ထရမ့်လက်ထက်ကျရင်တော့ဥဒုယာသည်ပြောင်းလဲမှုထိန်းချုပ်ရေးအတွက်အမေရိကန်ကပေးထားတဲ့ကတိကဝတ်တွေကိုရှော့ချမဲ့ပုံရှိနေပါတယ်။ဩစတြေးလျနိုင်ငံရဲ့အရွယ်အစားလောက်ရှိတဲ့အမေဇုန်တည်တော်ကြီးဟာကမ္ဘာတဝန်ထုတ်လုပ်နေတဲ့ဖန်လုံအိမ်တန်ငွေတွေကိုစုပ်ယူတိုးလောင်းပေးထားတာပါ။အဲ့ဒီကာဗွန်တန်ငွေတွေလေထုထဲရောက်သွားတဲ့အခါလေထုထဲမှာတန်ငွေတွေတိတ်သေးလာပြီးတော့ကမ္ဘာအရက်ကရသည့်ဥဒုတွေပြောင်းလဲသွားစေပါတယ်။အချိန်အဟုန်နဲ့ထိခိုက်ပျက်စီးလာနေတဲ့ကမ္ဘာအကြီးဆုံးအပူပိုင်းမိုးတည်တော်ကြီးအတွင်းမိဘေးသင့်ခဲ့ရတဲ့နေရာတွေမြစ်တွေနဲ့တော်ရင်တရိတ်ဆန်ပြုစုထိန်းသိမ်းရေးလုပ်ငန်းတွေကိုပါရဟယင်ပေါ်ကသမရဗဒန်လက်ပတ်ကြီးရှုခဲ့ပါတယ်။ဒေသခံတွေအပြင်ဌာနေတိုင်းနာကောင်းဆောင်တွေနဲ့လည်းသမရဗိုင်ဒန်တွေ့ဆုံခဲ့ပြီးတော့ဒေသရင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်အမေရိကန်ရဲ့ကတိကဝတ်တွေကိုထားလောင်းပြောကြားခဲ့ပါတယ်။ဒီကမ္ဘာလုံးအတွက်အရေးကြီးလာတဲ့အမေဇုန်မိုးတည်တော်ထိန်းသိမ်းစောင့်ရှောက်ရေးနိုင်ငံတကာပူးပေါင်းဆောင်နေတဲ့ Amazon Fund မှာအမေရိကန်ကဒေါ်လာသန်း900ထွင်ဖို့မနစ်ကကတိပြုထားတာပါလက်ရှိအချိန်ထိအမေရိကန်ကဒေါ်လာတန်90ထွင်ထားပြီဖြစ်သလိုတနင်္ဂနွေနေ့မှာပဲနောက်ထပ်ဒေါ်လာတန်90ထွင်ဖို့သမ္မတအိမ်ပြုကကြေညာခဲ့ပါတယ်လက်ဗနိုနိုင်ငံဘေရုတ်မြို့ထဲတနင်္ဂနွေနေ့ကအစ္စရေးတို့လေကြောင်းတိုက်ခိုက်မှုမှာဟစ်ဘိုလာလက်နက်ကိုင်အဖွဲ့ပျောက်ခွင်းရသူတေဆုံးသွားပါတယ်တလကျော်ကာလအတွင်းပထမဆုံးလေကြောင်းကနေပြန်လည်တိုက်ခိုက်တဲ့နေရာမှာဂါဇာဖက်ကလူ12ဦးထက်မနည်းတေဆုံးသွားတယ်လို့ပါလက်စတိုင်းဆေးဖက်ဆိုင်ရာအရာရှိတွေကပြောပါတယ်ပီရိုမျိုးတိုက်ခိုက်မှုအတွင်းဟစ်ဘိုလာတပ်ဖွဲ့ပြောခွင့်ရသူမိုဟာမက်အဖစ်တေဆုံးသွားတယ်လို့နာမည်မဖော်လို့တဲ့ဟစ်ဘိုလာအရာရှိတယောက်ကပြောဆိုခဲ့တာပါ။ပီရိုမျိုးလည်းကဘတ်ပါတီယုံရှိရာအဆောက်အုံကိုလက်နက်ထိမှန်ခဲ့တာမှာတေဆုံးသူ၄ဦးနဲ့တရားသူ၄ဦးကိုဒီ AP သတင်းထောက်ကလည်းတွေ့မြင်ခဲ့တာပါ။အစ္စရေးလရဲ့လေကြောင်းတိုက်ခိုက်မှုအတွင်းဟစ်ဘိုလာခေါင်းဆောင်ဟာဆန်နာဆလာတေဆုံးခဲ့ပြီးတဲ့နောက်ပြောခွင့်ရသူကအခုလိုလေကြောင်းတိုက်ခိုက်မှုမှာတေဆုံးခဲ့ရတာဖြစ်ပါတယ်။အစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတတိပေးချက်မထုတ်ပြန်ဘဲနဲ့အခုလိုတိုက်ခိုက်ခဲ့တဲ့အတွက်လူတွေဘေးလွရာထွက်ပြေးသိမ်းရှောင်ခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်လို့အစ္စရေးဘက်ကမှတ်ချက်စကားတော့ချက်ချင်းထွက်မလာသေးပါဘူး။အစ္စရေးတပ်ဖွဲ့ဝင်တွေကလက်ဗနွန်နယ်စပ်အနီးဖြန့်ကျက်ရောက်ရှိလာတာဖြစ်တဲ့အတွက်လက်ဗနွန်နိုင်ငံတောင်ပိုင်းကကြေးရွာသဒ္ဒါစင်ကျော်တို့ဘေးလွရာသိမ်းရှောင်ကြဖို့စစ်ဘက်ကထပ်မံတတိပေးတိုက်တွန်းထားပါတယ်အမေရိကန်တို့ထောက်ပံ့ထားတဲ့တာဝဲပစ်ဒုံးလက်နက်တွေနဲ့ရုရှားနိုင်ငံအတွင်းပစ်ခတ်တိုက်ခိုက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းကိုပထမဆုံးခွင့်ပြုလိုက်တယ်လို့နှိဆက်သက်သတင်းရင်းမြစ်တွေက AP သတင်းဌာနကိုပြောပါတယ်သမ္မတတက်တန်းပြီးဆုံးမှုနှိကလာတဲ့အချိန်မှာပဲသမ္မတဘိုင်ဒန်ကအခုလိုဆုံးဖြတ်လိုက်တဲ့အတွက်တာဟာအမေရိကန်ရဲ့ကြီးမားတဲ့မူဝါဒအပြောင်းအလဲတရားလည်းဖြစ်ပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ယူကရိန်းအတွက်အမေရိကန်ကပေးအပ်နေတဲ့စစ်လက်နက်တွေကိုကန့်သတ်ပြီးတော့ရုရှားယူကရိန်းစစ်ပွဲကိုအမြန်ဆုံးရပ်သွားအောင်လုပ်မယ်လို့ကတိပြုပြောဆိုထားတာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုအားပေးထောက်ခံတဲ့အနေနဲ့မြောက်ကိုရီးယားကသူ့ရဲ့စစ်ဖက်တပ်ဖွဲ့ဝင်ထောင်နဲ့ကြီးကိုရုရှားဖက်ကူတိုက်ဖို့ပို့ပေးထားတာပါ။အမေရိကန်ရဲ့တာဝဲဖြစ်ဒုံးလက်နက်တွေကိုအဲ့ဒီအတွက်အသုံးချမဲ့ပုံရှိတယ်လို့နှိဆက်သူတယောက်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဘသူကမှလူသိရှင်ကြားပြောဆိုခွင့်ပြုမထားတဲ့အတွက်နှိဆက်သက်သတင်းရင်းမြစ်တွေကနာမည်မဖော်ပဲအခုလိုပြောဆိုနေကြတာဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့မနေ့ကင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူမှုမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုဒု channel 101 ဒါမှမဟုတ်လေ Thaicom 6 Juru channel 123လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။ view မြန်မာပိုင်းရဲ့တင်လာနေမနေ့ကအစီအစဉ်တွေကိုဟာစီနာကိုအိန္ဒိယစီကပြန်လဲလွှဲယူရေးယူနိုင်ဖို့ကြိုးပမ်းသွားမယ်လို့ဘင်္ဂလားဒေ့ရှ်ကြားဖြတ်အစိုးရကောင်ဆောင်မိုဟာမက်ယူနုတ်ကတင်းငွေနေနေမှာပြောပါရယ်ပြည်ခဲ့တဲ့အောက်တိုဘာလကလူမှုအုံကြွားမှုကြောင့်ဝန်ကြီးချုပ်ဟောင်းရှိခ်ဟာစီနာအိန္ဒိယကိုတိမ်းရှောင်သွားခဲ့တာဖြစ်ပါတယ်အစိုးရအရာထူရယူပြီးတော့ရေပောင်းတရားအတွင်းရေပောင်းတရားပြည်တဲ့နေမှာပြည်သူကိုပြောတဲ့ပထမဆုံးရုပ်သံမိန့်ခွန်းမှာပဲမိုဟာမက်ယူနုတ်ကအဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်မစ်ဟာစီနာရဲ့15နှစ်ကြာအုပ်ချုပ်မှုအဆုံးသတ်သွားစေခဲ့တဲ့ကျောင်းသားခေါင်းဆောင်တဲ့လူတို့အုံကြမှုအတွင်းလူပေါင်းရာနဲ့ချီတည်ဆုံးစေခဲ့တဲ့ဝန်ကြီးချုပ်ဟောင်းဟာစီနာအပါအဝင်ပါဝင်ပတ်သက်နေသူတွေကိုတာဝန်ခံမှုရှိလာအောင်သူ့ရဲ့ကြားဖြတ်အစိုးရကစ조사သွားမယ်လို့လည်းမိုဟာမက်ဂျူနုတ်ကရုပ်သံမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။မစ်ဟာစီနာတိုင်းပြည်ကနေတင်ဆောင်သွားပြီးတော့၃ရက်အကြာအောက်တိုဘာ၈ရက်နေ့မှာပဲမစ္စတာဂျူနုတ်ကကြားဖြတ်အစိုးရအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်။ရှိခ်ဟာစီနာလက်ထက်အတွင်းလူ့အခွင့်အရေးချိုးဖောက်မှုအပါအဝင်အထမဖန်ဆီးခံရတဲ့လူတချို့ပြောက်ွယ်သွားတယ်ဆိုတဲ့ကိစ္စတွေကိုလည်းစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောပါတယ်။ရှိခ်ဟာစီနာနဲ့သူ့ရဲ့အပေါင်းပါတွေကိုဖန်ဆီးနိုင်အောင်နိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကအနည်းရောအဆင့်သတိပေးချက်ထုတ်ပြန်ပေးဖို့လည်းဘင်္ဂလားဒေ့ရှ်ကကြိုးပမ်းနေတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နဲ့နိုင်ဂျီးရီးယားသမ္မတတို့ကရေကြောင်းလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်ရေးလုပ်ငန်းတွေမှာနှစ်နိုင်ငံအခိုင်အမာပူးပေါင်းဆောင်ရွက်ဖို့နဲ့ကမ္ဘာတောင်ပတ်ချံနိုင်ငံတွေအတွက်ပုံမအားပေးကူညီသွားဖို့တင်းငွေတွေနဲ့ကကတိပြုခဲ့ကြပါတယ်။နိုင်ဂျီးရီးယားနိုင်ငံကိုပထမဆုံးအလဲပါရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုသမ္မတဗိုဒါကီနာဘူကမြို့ရွာအဘူဂျာမှာလက်ခံတွေ့ဆုံခဲ့တာပါ။ကာကွယ်ရေးစွမ်းအင်နှိပညာကုံသွဲမှုနဲ့ဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေမှာနိုင်ငံငါမဟာပြူဟာမြောက်ပူပေါင်းဆောင်ရွက်ဖို့လဲခေါင်းဆောင်တို့ဆွေးနွေးခဲ့ကြပါတယ်။ Global South အဖွဲ့မှာနိုင်ဂျီးရီးယားအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အထူးကဖွဲ့စည်းထားပေမဲ့လို့တရုတ်နဲ့ပါရှန်ပင်လယ်ကွေ့ကချမ်းသာတဲ့နိုင်ငံတွေလဲအများအပြားပါဝင်နေတာဖြစ်ပါတယ်။ကမ္ဘာပေါ်မှာပင်လယ်ဓားမြအာနေရဲ့အများဆုံးဒေသဖြစ်တဲ့အိန္ဒိယသမုဒ္ဒရာနဲ့အနောက်အာဖရိကကမ်းလွန်ပင်လယ်ပြင်တို့မှာကြီးထွားလာနေတဲ့ချိန်ချောင်းမှုတွေကိုရင်ဆိုင်ဖို့ခေါင်းဆောင်အုပ်စုလုံးကကတိပြုခဲ့ကြတယ်လို့ပူရဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတံပြန်ရေးရေချောင်းလုံခြုံရေးနဲ့ထောက်လိုက်ရေးတည်င်းမြဝေတဲ့နေရာမှာပုံမပူပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ကြတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းဝူဂျင်းမြို့ကတပ်မွေးပညာသင်ကျောင်းတစ်ခုမှာလူတစ်ယောက်ကဓားထိုးတိုက်ခိုက်ခဲ့တာကြောင့်လူ၈ဦးသေဆုံးပြီးတော့၁၈ဦးထပ်မံတန်ရာရခဲ့ကြတယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်။ဝူဂျီအသက်မွေးပညာသင်ကျောင်းမှာစနေနေ့ည၆နာရီခွဲလောက်ကအခင်းဖြစ်ပွားခဲ့တာလို့ရဲတို့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓားထိုးမှုမှာတန်ရာရှိသူဇူးဆိုတဲ့အသက်၂၀နှစ်အရွယ်ကျောင်းသားတစ်ယောက်ဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။စမဘွေချပြီးတော့ဘွေမရနိုင်တော့တဲ့ဇူဟာအလုတ်တင်ကာလာမရတဲ့လာစာအတွက်လည်းမကြေမနပ်ဖြစ်နေတယ်လို့ရဲတော်ကပြောပါတယ်။နိုင်ငံတောင်ပိုင်းယူလိုက်မျိုးကအာကစားရုံတစ်ခုအတွင်းလူတစ်ယောက်ကကားနဲ့ဝင်တိုက်ခဲ့တာမှာလူ35ဦးသေဆုံးပြီးတော့43ဦးဒဏ်ရာရခဲ့တဲ့ဖြစ်ရပ်ပေါ်ပေါက်ပြီးတော့ရပိုင်အကြံမှာပဲအခုလိုဓားထိုးတိုက်ခိုက်မှုပေါ်ပေါက်လာတာလည်းဖြစ်ပါတယ်။
ခုတော့အမေရိကန်အစိုးရအကူပြောင်းသတင်းဆောင်ပါတပုတ်ကိုတင်ပြပါမယ်။ရွေးကောက်ခံတပ်ပြတ်ဒေါ်နယ်ထရမ့်ဟာသူ့နဲ့ရင်းနှီးတဲ့မဟာမိတ်တူကိုအမေရိကန်ထောက်လှမ်းရေးဌာနကိုဥဆောင်မှုရွေးချယ်အစိုးပြုထားပါတယ်။အဲဒီသူဟာထောက်လှမ်းရေးအသိုက်အဝန်းအတွင်းလုပ်ငန်းအတွေ့အကြုံမရှိသူလို့တချို့ကတော့မြင်ကြပါတယ်။အချိန်ထဲမှာပဲထရမ့်သမ္မတတက်တန်ဇန်နဝါရီမှာစတင်တဲ့အခါမှာသူဟာထောက်လှမ်းရေးအေဂျင်စီတွေကိုကြီးကြပ်နိုင်ပါမလားဆိုတဲ့မေးခွန်းတွေလည်းထွက်နေပါတယ်။အမေရိကန်လုံခြုံရေးဆိုင်ရာ VOA သတင်းတောက် Jeff Seldin ပေးပို့ထားတဲ့သတင်းကိုကိုအောင်တင်ပြပေးထားပါတယ
်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်မျိုးသားထောက်လှမ်းရေးဌာနကိုဦးဆောင်ဖို့အလွတ်တော်အမတ်ဟော့တိုစီဂက်ဘတ်ကိုရွေးလိုက်တဲ့အခါမှာတော်တော်များများအံ့အားသင့်ခဲ့ကြပါတယ်။
A vote for Kamala Harris is a vote
Kamala Harris ကိုရွေးမယ်ဆိုရင် Dick Cheney ကိုရွေးလိုက်တယ်လို့ဖြစ်ပြီးတော့စစ်ပွဲအတွက်မဲထည့်တယ်လို့ပါပဲ။စစ်မီးတွေပို့တောက်ပြီးတော့တတရကဘာစနစ်နျူကလ িয়ার စစ်ပွဲတွေဖြစ်ပါလိမ့်မယ်။ Donald Trump ကိုရွေးမယ်ဆိုရင်တော့သူဟာစစ်မီးတွေငြိမ့်စေလို့သူပ
ါ
။ Gabbard ဟာဟိုတုန်းက Democrat အုပ်ဖြစ်ခဲ့ပြီးနောက်ပိုင်းမှာ Trump ကိုပတ်ပြောင်းထောက်ခံခဲ့သူပါ။
It's why I'm proud to stand with President Trump.
နဲ့အတူရက်တရာကိုဂုဏ်ယူပါတယ်။သူ့ကိုအင်မီရောမှာတာဝန်ထမ်းဆောင်စေဖို့နဲ့အမေရိကဟာကြီးမြတ်တဲ့နိုင်ငံဖြစ်အောင်လည်းပြန်လုပ်ဖို့လိုပါတယ်။
Trump ကလည်းဂက်ဘတ်ကိုရွေးချယ်လိုက်ကြောင်းကြေညာချိန်မှာသူဟာကြောက်ရွံ့မှုအလင်းကင်းသူလို့အမွန်းတင်ပါတယ်။ဂက်ဘတ်ဟာအမေရိကန်ပြည်ရင်းဆောင်ကြီးတဲ့မှာအနည်း20ကျော်တာဝန်ထမ်းဆောင်ခဲ့သူပါ။ဒါပေမဲ့လည်းရုရှားတွေကအမေရိကန်ဇီဝစမ်းသပ်ခန်းတွေယူကရိန်းမှာရှိတယ်ဆိုပြီးဝါရဖြန့်ပြောဆိုတာကိုနောက်ကတန်အောင်လိုက်ပြောပြီးတော့လူမှုကွန်ရက်မှာတင်ခဲ့တာကြောင့် Republican တွေရော Democrat လွတ်တော်အမတ်တွေပါအတော်လေးအင်အားသင့်ခဲ့ကြပါတယ်။ဒါဟာမဟုတ်မှန်ဘူးဆိုပြီးတော့ American ထောက်လှမ်းရေးတာဝန်ရှိသူတွေကငြင်းချက်ထုတ်ထားတာပါ။ Republican အောက်လွတ်တော်အမတ် Mitt Romney ကဂက်ဘတ်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးသစ္စာမဲ့တဲ့လိင်ညာမှုအဖြစ်လူမှုကွန်ရက်မှာရေးပါတယ်ဒါအပြင်ဂက်ဘတ်ဟာစစ်ရာဇဝတ်မှုကျူးလွန်ထားသူအဖြစ်ဆွဆွဲထားတဲ့စီးရီးယားသမ္မတဘရှာအယ်အဆတ်နဲ့လည်းတွေ့ဆုံခဲ့ဘူးတာကြောင့်ဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပါတယ်သူ့ဘက်ကတော့ကိုနဲ့ဆက်ကျင်ဘက်ကသူတွေနဲ့စကားမပြောဘူးဆိုရင်ငြင်းငြင်းရင်းလည်းဖော်ဆောင်နိုင်မှာမဟုတ်ဘူးဆိုပြီးတော့ခုခံကာကွယ်ပြောဆိုပါတယ်အမေရိကန်ဘိုးထောက်လှမ်းရေးအေဂျင်စီ CIA ကိုဦးဆောင်ဖို့တော့ထရမ်ကဂျွန်ရက်ကလစ်ဖ်ကိုရွေးပါတယ်သူဟာထရမ့်ရဲ့အရင်သမ္မတတပ်တန်းကုန်ကနီးမှာအမေရိကန်မျိုးသားထောက်လှမ်းရေးအဖွဲ့ဒါရိုက်တာဖြစ်ခဲ့သူပါအမေရိကန်အလှတော်ထောက်လှမ်းရေးကော်မတီမှာလည်းအဖွဲ့ဝင်ဖြစ်ခဲ့ပူပါတယ်
Are either of you here today to assert there was an impeachable offense in that call?
Ratcliffe ဟာထရမ့်ရဲ့သစ္စာကံတူပါ2019ခုနှစ်မှာ Ratcliffe ကိုရာထူးခန့်တုံးကလွှတ်တော်အမတ်အများပြားကကန့်ကွက်ကြတဲ့အခါထရမ့်ဟာသူ့ဆုံးဖြတ်ချက်ကိုအခိုင်အမာကာကွယ်ခဲ့ပူပါတယ်
The press was the media တွေကသူ့ဘောမဟုတ်တန်တရားတွေပြောနေကြတာပေါ့တကယ်တော့သူဟာအင်မတန်ထက်ပြတဲ့သူပါ
Ratcliffe က American Talent Agency တွေကကြီးကြမှန်ကန်တဲ့အချက်လက်တွေထုတ်ပြန်ပေးမယ်ဆိုပြီးတော့လွှတ်တော်အမတ်တွေကိုကတိပေးပါတယ်ဒါပေမဲ့လည်းရုရှားတွေက2020 American သမ္မတရွေးကောက်ပွဲမှာမဲရလက်တွေပြောင်းအောင်ဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့ထောက်လှမ်းရေးအချက်လက်တွေကိုလွှတ်တော်အမတ်တွေကအများသိအောင်ထုတ်ပြန်ဖို့ဆောင်ရွက်ရမှာထိတ်တိုက်ရင်ဆိုင်ခဲ့ပူပါတယ်ရုရှားအပြင်အီရန်နဲ့တရုတ်တို့ကဝင်ဆွတ်ဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်ကိုလည်းသူကငင်းဆန်ပါတယ
်
ဒီနိုင်ငံမှာဒီမိုကရက်တစ်စံချိန်စံညွန်းတွေအရလူတအူးမဲတမဲပေးခွင့်ထက်တခြားဘာမှကြီးကျယ်မြင့်မြတ်တာမရှိပါဘူး
အမေရိကန်ဆိုရအဖွဲ့ဝင်ဝင်ကြီးတွေကိုတမရကရွေးချယ်ပြီးအထက်လွှတ်တော်ကအတည်ပြုပေးရတာပါခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်လိုင်းဒိုမီတာနဲ့ဖန်ယူနာဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
ခုတော့ပတ်စဉ်အစီအစဉ်တွေစပါမယ်2021ခုနှစ် February လမှာဆီယနာသိန်းနာဟာတိုင်းပြည်တိုးတက်ရေးလမ်းကြောင်းကိုနောက်ပြန်ဆွဲလိုက်တာဖြစ်တဲ့အတွက်လုံးဝလက်မခံနိုင်တဲ့အကြောင်း MRTV ရုပ်သံသတင်းတင်ဆက်ခဲ့သူကိုသူရိရင်က VOE ကိုပြောပါတယ်အပြောင်းလဲဖြစ်မယ်လို့ထင်သလိုနိုင်မယ်လို့လည်းခိုင်မာယုံကြည်တဲ့အကြောင်းသူကပြောပါတယ်မြမသတင်းရုပ်မြင်သံကြား MRTV ကိုစစ်တပ်ကဘလို့ထိ ंछ ုပ်ခဲ့တယ်လဲဆိုတော့ကိုယ်တိုင်တွေ့ကြုံခဲ့ရသူကိုသူရိရင်ကိုဆီယနာသိန်းကြီးထိုင်းနိုင်ငံတနင်္လာမှာမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်
ခုဒီ CDM လောက်ခဲ့တဲ့အနေထားပေါ့နော်အဲ့တော့ပထမဆုံးကျမတို့သိချင်တာကဒီညီမရုပ်မြင်သံကြားမှာဒီလိုသတင်းကြေညာတင်ဆက်သူဖြစ်လောက်ခဲ့ရတယ်ပေါ့နော်အဲ့ဒီအတွေ့အကြုံဘယ်လိုရှိလဲရှိလဲ
ကျွန်တော်က2009ကနေစဝင်တာပေါ့2009ကနေဒီအာနာသိန်းနဲ့2021အထိပေါ့အဲအဲ့ဒီတောင်းထမ်းဆောင်ခဲ့ပါတယ်အဲ့တော့လူတက်နေနေရတော့14နှစ်လောက်ပေါ့ရှိတာပေါ့အဲအဲ့တော်တွဲမှာတော့ဒီသတင်းကြေညာတာအဓိကနောက်ပြီးတော့အဲတခြားသောဒီ producer တို့အဲနောက်ခံဇလန်းတွဲနောက်ခံအတန်းတွဲတော့အစုံပေါ့နော်ဒီ multi media ပုံစံမျိုးပေါ့အကုန်လုံးတော့အဲတောင်းထမ်းဆောင်ခဲ့ရပါတယ်
ဟုတ်ကဲ့အဲ့ဒီမှာအခုကိုသူရင်ဒီ CDM အဖြစ်ပေါ်တော့လုတ်ခဲ့ရတဲ့အဓိကအကြောင်းအရာကိုပြောပြပါအောင်ရှင
်အဓိကအကြောင်းကတော့ဟိုပါပေါ့ဘာလဲဆိုတော့ကိုကသူတို့လုတ်သွားတဲ့အခြေအနေတခုကိုလက်မခံနိုင်တယ်ပေါ့ဘာဖြစ်လို့လဲဆိုတော့ဟိုတိုင်းပြည်ကဟိုအဲ့ဒီအချိန်ကာလမှာငကိုတဲဟိုကလည်း COVID ကြောင့်နာနေတယ်ပေါ့အဲတော်တော်လေးကိုနလန်မထူနိုင်ဖြစ်နေအဲ့ဒီအချိန်မှာကိုအကုန်လုံးကတက်ညီလက်ညီနဲ့အကုန်လုံးဒီအစိုးရရောပြည်သူရောပေါင်းပြီးတော့တန်းညီလက်ညီနဲ့ပြန်ပြီးတော့ဒလန်ထူအတွက်လုံနေတဲ့အချိန်မှာအခုမှနလန်ထကကလူနာလိုမျိုးပဲရှိသေးတယ်သူကထပ်ပြီးတော့အဲ့လိုမျိုးဟိုအပွေးတက်တယ်လို့မျိုးအဲ့လိုမျိုးလှုပ်ချလိုက်တော့အဒါကြီးကိုတော့လက်ခံနိုင်တဲ့အကြောင်းလည်းမရှိဘူး။နောက်ပြီးသူတို့ပြောသလိုသူတို့ဆွဆွဲတဲ့ကိစ္စကလည်းဘလုံးမှအထိပ္ပယ်မရှိဘူး။ဒါကြီးကဟိုလိန်လို့ပြုတ်လို့လည်းဟိုတူးတယောက်တည်းကကွက်ပြီးတော့လှုပ်လို့လည်းရတဲ့ကိစ္စလည်းမဟုတ်ဘူး။ဒါအကုန်လုံးကတရားဝင်ကအတိမတ်ပြပြီးသားဒီ election ပါညာကိစ္စဆိုတာဒါကိုသူတို့ကဒါကြီးကိုဟိုယူမဲ့ဖွဲ့ရမဲ့ရှာပြီးတော့တမင်တကာပေါ့အပြည့်မရှိပြစ်ရှာပြီးတော့ငါတို့လုံးချင်းသူတို့လုံးတယ်ကွာဆိုပြီးတော့အဲအဲ့လိုပုံစံမျိုးကြီးပေါက်တော့မနိုင်ပြောတော့ဘလို့မှတော့ကျွန်တော်တို့ကတော့လက်သက်မခံနိုင်ဘူးပေါ့အဲဒါကြောင့်အဲ့လိုလုပ်ပြတာပေါ့
ဒီမြမယုံမြင့်တန်ကြားပါပေါ့နော်အရင်တော့ကတော့ဒေါက်တာဆန်းစုကြည်အစိုးရလက်ထက်မတိုင်ခင်ကတော့ဦးသိန်းစိတ်အစိုးရအဲ့မတိုင်ခင်တော့ကတော့ဒါအရင်စစ်အာဏာရှင်တွေပေါ့လေဒီစစ်အစိုးရတွေအုပ်ချုပ်ခဲ့တာဆိုတော့အဲ့ဒီတိုင်းမှာဟိုဒီပြပမီဒီယာတွေပေါ့ဥပမာ VOA RFA ဆိုရင်သူတို့အကျမတို့ VOA ဆိုလိန်နေဒီ RFA ညာနေဒီ BBC ပါဖြစ်တယ်ပေါ့เนาะဆိုတော့အဲ့ဒါမျိုးတွေကဒါကုသရေးကိုရိုင်းကရွာတယ်အဲ့လိုပြောတဲ့အခါမှာကုသရေးကိုရိုင်းကတကယ်ပဲကျမတို့ VOA ကလိန်နေတယ်ညာနေတယ်လို့ထင်လားရှင
်မနိုင်မြောက်တော့မထင်ပါဘူးဒါကဒီလိုမျိုးအပြင်မီဒီယာတွေကဟိုတင်ဆက်တယ်ဆိုတာတွေကဒါပြည်သူတွေရဲ့အတန်အဆင်မှန်ပဲလေဒီဆိုဒီသူတို့ဘက်ကကြည့်တော့ဟာဒါငါတို့မကောင်းကြောင်းပြောနေငါတို့အစိုးရကိုဘယ်လိုသူတို့ကပုတ်ခတ်နေပါလဲမှန်တကယ်သူတို့ကိုယ်နဲ့ကိုကမကောင်းလို့ပေါ့ကျွန်တော်ပြောတာဟိုကိုကကိုစကားဝန်တော်ရှိရကိုကောင်းရကောင်းမရွေးတော့သူတို့ကိုယ်နဲ့ကိုကမကောင်းလို့ဒါဒီအပြင်ကမီဒီယာတွေကထောက်ပြတာကိုသူတို့ကလက်မခံနိုင်တာလीအဲ့အဲ့ဒီဘောမျိုးပေါ့အမှန်ဟိုခုနကမပြောသလိုခုနဒီ BBC လိမ့်လိမ့်ပါညာဆိုတော့အဲ့ဒါတွေကလည်းမှန်တယ်မြောက်ကျွန်တော်ပဲရွတ်ခဲ့တာနေပဲအကုန်လုံးကဒါပေမဲ့ရွတ်နေတဲ့အချိန်မှာလည်းအဲကိုကအလုပ်တစ်ခုကိုလုပ်ပေးလိုက်ရတယ်လုပ်လိုက်ရတယ်ဆိုတော့တဘောမျိုးပဲရှိတယ်တကယ်ကိုနှစ်နှစ်ကကာကြီးဒါကြီးကလိန်နေတယ်ဒါကြီးကညာနေတယ်အဲ့လိုမျိုးခံစားချက်မျိုးတော့မရှိဘူးကျွန်တော်အ
ဲ့ဒီခါကျတော့ကိုကဟိုသတင်းတင်ဆက်သူအနေနဲ့ပေါ့နော်သတင်းတွေအချက်အလက်တွေကိုကိုကတင်ပြရတဲ့ခါမှာဒီသတင်းတွေမှန်ကန်မှုရှိမရှိဆိုတာဒါအပေါ်ရဲ့ဒီမြမရုပ်မြင်သံကြားမှာအဲ့လိုသတင်းအချက်အလက်စီစစ်မှုပေါ့နော်တင်ဆက်သူကိုယ်တိုင်ပြောဆိုမှုတွေကိုသူတို့ဘယ်လိုဟိုပုံစံမျိုးစီမံလဲရှင်
အဲ့တော့ကနည်းနည်းတော့ရှုပ်ထွေးရှုပ်ထွေးဆိုတော့ဒီလိုသူကကျွန်တော်တို့ကဟိုအပြင်ဟိုသတင်းလိုက်တဲ့ခါမှာအပြင်ပါမီဒီယာတွေနဲ့ကျွန်တော်တို့တူတူတောင်းတထမ်းဆောင်လာတဲ့ခါတွေရှိတယ်အဲ့ခါကျရင်ကျွန်တော်သတိထားမိတာဟိုကျွန်တော်တို့မှာဟိုဖော်မတ်ချပြီးတာပေါ့နော်ဘောင်တစ်ခုရှိတယ်အဲ့ဒီဟာထက်ကြော်ပြီးတော့ကျွန်တော်တို့ကဟိုမေးမြန်းလို့မရအောင်မေးခဲ့လို့ရှိရင်လည်းရလာတဲ့အဖြေကကျွန်တော်တို့ကရမ်းကန်အောင်ထည့်လို့မရအောင်အစစ်စစ်တင်ပြအစစ်စစ်တင်ပြပြီးတော့သူကဒါမထဲနဲ့ဒါထဲဒါပဲ Olympic အဲ့လိုပေါ့ attic လောက်ရတာပေါ့နော်ဒီမေကွန်၅ခုမေးလိုက်၅ခုစလုံးထည့်ရမယ်လို့ထည့်လို့လည်းမရဘူးအဲ့တော့ဒီအပြင်မီဒီယာတွေကကျတော့သူတို့မေးတာကျတော့ဟိုပြောမယ်ဆိုရင်အရန်ကိုသူတို့ကဟိုအရန်ပညာပါတယ်နောက်ပြီးတော့ပြည်သူတွေအတွက်လည်းတကယ်ကိုထိရောက်တဲ့မေကွန်မျိုးတွေမေးနိုင်တယ်အဲအဆဆွဲထုတ်နိုင်တယ်ပေါ့ပို့ပြီးတော့ဘယ်လိုပြောမလဲပို့ပြီးတော့အကျိုးရှိတယ်ပေါ့သူတို့တင်ပြလိုက်တဲ့ဟာတွေကအဲကျွန်တော်တို့ဘက်ကကျတော့ formal ကြီးလीဒါဆိုရဒီကလုတ်တယ်ဒါကောင်းတယ်ဆိုရလုတ်တာဆိုရလုတ်တဲ့ခါမှာဘလို့ခက်ခဲရှိပြီးပြီးပူပေါင်းကြပါဘာလဲဒါဒီလောက်နဲ့ပဲပြီးနေတာဆိုတော့ခုနပြောတဲ့သတင်းတင်ဆက်ပုံတွေအဲဟိုအဲ့လိုပေါ့ policy ဘိုင်းနေရာကျတော့ဒီပြင်ပမီဒီယာပို့ပြီးတော့ကျွန်တော်တို့ထက်ဒီအစိုးရမီဒီယာထက်ပို့ပြီးတော့ဟိုလုတ်တာကင်တာရှိတယ်ပို့ပြီးလွတ်လပ်ခွင့်ရှိတယ်ပေါ့ကျွန်တော်တို့ကတော့မှန်တယ်ပြောရင်ဘလို့မှမလွတ်လပ်ဘူး
ဟုတ်ကဲ့အဲ့တော့အစိုးရဒီရဲ့မီဒီယာသတင်းဌာနတစ်ခုအနေနဲ့ဆောင်ရွက်ရတာဆိုတဲ့ခါကျတော့ဥပမာအခုလူထုရဲ့တုံ့ပြန်မှုတွေပေါ့နော်အခုဆိုရင်စစ်ကောင်းဆောင်နေပေါ့လေသူတို့ရဲ့ဒီရဲ့ဒီလှုပ်ရှားမှုတွေသူတို့ဆောင်ရွက်တာတွေကိုသတင်းဖြစ်ကြေညာတဲ့ခါမှာလူထုကအဲ့လိုပြန်ပြီးတုံ့ပြန်တာပေါ့နော်သူတို့တော်တော်လေးအဲ့ဒီလို ကိုတင်ဆက်တဲ့အခါမှာလူလူရဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဘလို့ခံစားရတယ်ဘလို့ဖြစ်လဲရှင
်လူလူကတော့ဘလို့တုံ့ပြန်လဲဆိုတော့ဒါကအစိုးရမီဒီယာဆိုတော့ကျွန်တော်တို့ကဟိုအစိုးရရဲ့ဝါဒကိုဖြန့်ချီပေးတယ်ပရိုပဂန်ဒါအဆင့်လောက်ပဲသူတို့လည်းဟိုလက်ခံထားကြတာပေါ့အဲ့တော့တိတ်အပြင်ရမီဒီယာတွေလို့တော့ကျွန်တော်တို့မီဒီယာကိုတော့ကျွန်တော်တို့ဒီအစိုးရမီဒီယာကိုတော့သူတို့ကတော့ဟိုတိတ်ပြီးတော့ဟိုတိတ်ကြိုက်မယ်လို့တော့မထင်ဘူးလေအပြင်ကဒီကီလူလူလူကအဲ့လိုတော့ထင်တယ
်ဆိုတော့ကိုသူတွေကိုယ်တိုင်ထောက်ပြသွားတာပေါ့သတင်းလွတ်လပ်ခွင့်မှာလည်းအစိုးရမီဒီယာဆိုမှာပဲလွတ်လွတ်လပ်လပ်တင်ပြခွင့်အနည်းဆုံးပေါ့နော်ရှိတင်တယ်ဆိုတဲ့အနေအထားမျိုးတွေမှာအခုကိုယ်ကိုယ်ကြုံခဲ့ရတဲ့အခါမှာအဲ့ဒီသတင်းလွတ်လပ်ခွင့်ပေါ့နော်ကိုခံစားခဲ့ရတဲ့အဲ့ဒီဒီအနောက်စားသတင်းကြေညာသူဖြစ်နေကြတော့ဘလို့ဖြစ်ခဲ့လဲရှင
်အရန်ကိုဝင်ဖြစ်ပါလေကျွန်တော်တို့တော်တော်လေးကိုဟိုသတိထားရတယ်သတိကြီးကြီးထားရတယ်ပေါ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီဒီဆိုရမီဒီယာမှာအနောက်စားလုံးနေတာကျိုးတန်းပေါ်လမ်းလျှောက်နေရတယ်လို့ပဲဟိုအခုအာယုံထွေပြားလို့မရဘူးမှားဝိုက်ဆိုတာနဲ့အဲ့ဒါအောက်ကိုဖုတ်နေပြုတ်ကြပါမှာပဲဟိုအရန်ကိုလည်းကန့်သက်ချက်တွေများတယ်စီကန့်ချက်တွေများတယ်ကျွန်တော်ဟိုဟာပေါ့ BBC ကလာပြီးတော့ကျွန်တော်တို့ကိုဦးသိန်းစိန်လက်ထက်က training လာပေးဘူးတယ်အဲ့တုန်းကမှတ်ချက်ပေးသွားသေးတယ်ကျွန်တော်တို့မဲ့ရကျွန်တော်တို့ကနိုင်ငံလိုက်တက်ရတယ်အဲ့ခါမှာသူကပြောလဲဆိုတော့ဒီကဘာမှာတဲ့ဒီကြောက်ရွံ့ကြီးလိုပဲထိုင်ပြီးတော့တကယ်ကိုဟိုစိုးရင်ကြီးစွာနဲ့ကြောက်ရွံ့ကြီးလိုထိုင်ပြီးတော့သတင်း presentation လုပ်တာနှစ်နိုင်ငံပဲရှိတယ်မြောက်ကိုရီးယားနဲ့မြန်မာနိုင်ငံတဲ့အဲ့တော့အဲ့မြောက်ကိုရီးယားတော့သူတို့ချိန်လို့မရအောင်မြန်မာနိုင်ငံတော့အဲ့ချိန်မှာတော့ဆက်ပြီး reform လုပ်နေပြီဆိုတော့အဲ့လိုဟိုချိန်ချင်းဖြစ်အောင်ဆိုပြီးတော့သူတို့ကတော့ဝိုင်းပြီးတော့ဟိုလာပြီးတော့ဟို training ပါညာလာပေးတာပေါ့လေဒါပေမဲ့ပေးတဲ့ချိန်မှာတော့ဟိုရတယ်လေ training ပေးတဲ့ချိန်မှာတော့ချင်းချင်းဖြစ်တယ်ဒါပေမဲ့တကယ်ဒီ on air ပေါ်တက်တဲ့ခါကျတော့မရအောင်အဲ့လိုလှုပ်ခွင့်လည်းမရအောင်လှုပ်လို့လည်းမရအောင်အဲဟိုဟာထုံးစံတိုင်းရှီယူဆွဲတွေပေါ့ဒါငါတို့ကစံတုံးတတ်မှတ်ချက်ရှိတယ်ဘယ်လိုဖြစ်ရမလဲပင်ကြပြန်အဲ့လိုမျိုးတွေပေါ့အဲ့ဒီစံတုံးတတ်မှတ်ချက်တွေအောက်မှာပဲကျွန်တော်တို့ကထုံးစံတိုင်းကြောက်ရွံ့ကြည့်လို့ထိုင်ပြီးတော့ presentation လုပ်ပေးနေရအဲ့လိုမျိုးဖြစ်နေတာပေါ့ဟိုသတင်းတွေကလည်းအမားတို့လည်းသိပါတယ်ဘာမှသူထူးဆန်းအောင်ဝယ်ရသတင်းတွေဘာမှမရှိဘူးအဲ့လိုမျိုး
โอเคအဲ့ဒီမှာဒီဥပမာဆိုရင်ဒီကိုသူရင်ဆိုရင်ဒါ election 2015ရူပါရူပေါ့เนาะအဲဖြတ်တန်းခဲ့ရတဲ့ဒီရွေးကောက်ပွဲတတိယနေနဲ့ပတ်သက်ပြီးတော့အဲ့တော့လွတ်လွတ်လပ်ပြောခွင့်ရသလားအဲ့ဒီလိုမျိုးအဲ့တော့ဆိုဒါတောင်ဆန်းစုကြည်တို့ရဲ့ဒီ energy party ကလည်းနိုင်လာတဲ့ချိန်မှာဒီရွေးကောက်ပွဲတတိယနေကိုလုပ်ခဲ့ရတဲ့အချိန်မျိုးအောင်ဘယ်လိုရှိခဲ့လဲရှင
်အဲ့ဒီတော့တော့ကျွန်တော်တို့ဟိုဟာ live TV party ပြောခဲ့ရတယ်အဲဒီမဲဆန္ဒနဲ့မှာအဲဟို blog person နေနဲ့ပဲလွတ်တော်မှာတော့နိုင်သွားပါပြီ။ဘာညာအဲ့လို presentation လေးတွေတော့လုပ်ခဲ့ရတယ်။အဲတခြားတွေ့တူတော့အဲ့လိုမျိုးဟိုထုတ်လွှင့်ခဲ့ရတော့မရှိပါဘူး။ဟုတ်ကဲ
့အဲ့ဒါကဟိုဒီမြမတန်ကိုတာဝန်ယူထားတဲ့အုပ်ချုပ်သူနဲ့ဆိုင်လာဟိုအပေါ်ကဒီဥမာဦးသိန်းစိန်တို့အစိုးရမျိုးဒါမျိုးစစ်အစိုးရတွေကတိုက်ရိုက်သူကဟိုကညွှန်ကြားမှုပေးရလားဘယ်လိုပုံစံမျိုးရှိလဲ။
ဟိုအများသောအပြင်ကတော့အပေါ်ကနေညွှန်ကြားမှုလာတာများတယ်ကျွန်တော်တို့လေအဲဒါပေါ်တော့ဒီသတင်းတစ်ခုကိုသွားရိုက်လိုက်ဒါပေါ်တော့ဒီလွတ်တော်ကိုသွားပြီးတော့ရိုက်လိုက်အဲဒီဌာနဆိုင်ရာရဲ့အဲလှုပ်ဆောင်ချက်တွေသွားရိုက်လိုက်ဆိုတော့ဒါအပေါ်ကနေလာတာပဲကျွန်တော်တို့အောက်ကနေသွားတာမဟုတ်သွားဟိုဟာဟိုဘယ်လိုပြောမလဲဟို bottom app သွားတာမဟုတ် app ဒီ bottom သွားတာသွားအဲ့လိုမျိုးအောက်ကအောက်ခြေကဘာမှဟိုစပြီးတော့လုတ်မရအောင်လုတ်ပိုင်ခွင့်မရှိဘူးလုတ်လို့လည်းလုတ်ခွင့်လည်းမပေးတာအောင်အပေါ်ကနေပဲအစင်းစင်းseason ပါမေးရအ
ဲ့တော့ဒေါ်ဆန်းစုကြည်အစိုးရဖြစ်လာတဲ့ခါမှာဒေါ်ဆန်းစုကြည်အစိုးရဖြစ်လာတဲ့ခါမှာအပြောင်းလဲတွေရောဖြစ်လာတာညီမရုံမြင့်တန်ကြားရမှာနိ
ဟုတ်ကဲ့ဖြစ်လာပါတယ်အပြောင်းလဲရတော့ဖြစ်လာတယ်ဆိုတော့ဟိုပေါ့ဟိုခုနပြောတဲ့ဒီသတင်း presentation ပိုင်းရောနောက်ပြီးတော့သတင်းလွတ်လပ်ခွင့်ရတော့အမှန်တမ်းပြောရင်တော့ဟို 100% အပြည့်ဝတော့မရဘူးပေါ့မရဘူးဆိုပေမဲ့လို့ဒီအရှိရဒီဟိုအုပ်ချုပ်ခဲ့တဲ့အစိုးရဆက်ဆက်ပြည့်ဒီသတင်း season မှုနဲ့နိုင်ရှင်လို့ရှင်တော့အများကြီးလွတ်လပ်လက်ဒီသတင်းကိုအဲထုတ်ဖော်ခွင့်နေအဲ presentation လုပ်ခွင့်နေအဲအဲ့လိုမျိုးတွေတော့ရခဲ့ပါတယ်ဟုတ်က
ဲ့အဲ့တော့ဟိုကျမတို့ကြားတာဆိုလို့ရှိရင်ဒီစစ်ခုစစ်ကောင်စီကသူတို့အာဏာသိမ်းဖို့လုပ်တဲ့အချိန်မှာဟိုမြန်မာရုပ်မြင်သံကြားကိုလည်းသူတို့အရင်ဆုံးသူတို့ဝင်ပြီးတော့စီးရယ်ပေါ့နော်အမျိုးဆုံးသိမ်းနေဆိုတာမျိုးလည်းကြားတယ်ဆိုတော့အဲ့ဒီအချိန်လေးကိုဘယ်လိုမြင်ခဲ့ရလဲဘယ်လိုတွေ့ကြုံခဲ့ရလဲ
ဟုတ်တွေ့ကြုံခဲ့ရပါတယ်ကျွန်တော်ဆိုအဲ့ဒီရက်အဲ့ဒီအချိန်ကရုံထဲမှာပဲရှိနေတာရုံထဲကဝန်ထမ်းအရာမှာပဲရှိနေတာဆိုတော့အဲနှစ်နိုင်ခွဲလောက်မှာ line တွေပြတ်သွားတယ် line ပြတ်သွားတဲ့အချိန်မှာကျွန်တော်ကအဲ့မှာအိတ်လိုက်တယ်အိတ်ပြီးတော့ no လဲ no လာရောကိုကယုံသွားဖို့လုပ်တဲ့အခါမှာအဲ့အတူနေတဲ့ဆရာတယောက်ကအမေမသွားနဲ့တော့အားလုံးပြီးသွားပြီနောက်ကျသွားပြီ TV ကိုကြည့်လိုက်ပိုင်းမှာ TV မှာတော်လိုက်သူတို့တွေကြည်တက်နေရတယ် တခြင်းနေလွှင့်တော့တော့ရှောင်းအဲ့အဲ့ချိန်ဒီကိုယ့်ကိုမယုံနိုင်သေးဘူးဟုတ်လားဟုတ်လို့လားတကယ်ကြီးလားဒါတမင်တက်ဆွင့်နေရမဟုတ်ဘူးလားမဟုတ်ဘူးသူကတကယ်ကိုဖြစ်သွားပြီဖြစ်သွားပြီးတော့အဲကျွန်တော်လိုက်ဆက်ဆုလိုက်တရားပေါ့အဲ့မှာဆိုင်ကလေးနဲ့ထွက်ပြီးလိုက်ဆက်ဆုရတော့အဲကျွန်တော်တို့အကုန်လုံးတော့အကျဉ်းချုပ်သဘောမျိုးပေါ့ဝန်ထမ်းတွေလုံးဝဘဲမှလည်းပြင်မထွက်တော့ဘူးဝန်ထမ်းဆိုအိမ်ရတယ်မှာပဲနေကျွန်တော်လိုက်ပြီးတော့လေးလာလိုက်တဲ့ခါကျတော့သူတို့အာနာဝင်သိမ်းသွားတဲ့တက်တရားဒီနေကန်တက်တယ်မဟုတ်ဘူးနေကန်တက်တယ်ဆိုတာကျွန်တော်တို့ကသိတယ်မြင်လိုက်တာကြီးလိုက်တာနဲ့လမောင်းဘတ်တစိတ်ကိုကြီးလိုက်တာနဲ့ဒါသိတယ်အခုကလမောင်းပတ်တစိတ်တွေကကံရံပတ်တစိတ်တွေဖြစ်နေတယ်သူတို့ရဲ့အာနာသိန်းကိုအတွက်ကိုဟိုသူရွေးချယ်ထားတဲ့တက်တယ်လို့ယူဆတာ။အဲ့ဒီတက်တွေအကုန်လုံးကိုတေးုံလုံးကိုသိမ့်လိုက်တာ
။ဟုတ်အဲ့ချိန်မှာဒီတင်းဒီအဲ့လိုအာနာသိန်းတာနဲ့ပတ်သက်ပြီးတော့တင်းကျင်ညာတဲ့သူဟိုဒီအဲ့ရရုံးမြင့်တန်ကြားမှာထမ်းဆောင်နေတဲ့ဝန်ထမ်းတွေနေနေတော့ဘယ်လိုလုပ်ရလဲ
။အဲ့ဒါတော့ကျွန်တော်သိသလောက်ကအဲ့ဒီနေ့မှာကျွန်တော်တို့ကိုဘာမှသိမလို့ဘူး။ယုံနေလဲပေးမဝင်ဘူးကျွန်တော်တီးတော့ကလူကြီးတွေတော့မှတချို့သောတောင်ဝင်ရှိတဲ့လူကြီးတွေတော့မှယုံနေပေးမဝင်ဘူးအဲ့ဒါဘယ်သူကလုပ်တာဆိုအဲဟိုကစစ်တပ်ကပဲဖိုင်တယ်ပေါ့တိုက်ရိုက်အမိန်တယ်ပေါ့အဲပေးမဝင်တော့ပဲနဲ့ဘာအဲ့ဒီနေ့မှာတွင်သမျှ program တွေအားလုံးဒီမြောက်ရီကမလွှင့်သွားလားမြောက်ရီရာဒီ MWD ဆိုတဲ့မြောက်ရီရာဒီသူတို့ဝင် control လုပ်သွားတယ်လုပ်ပြီးတော့အဲ့ဒီသူတို့ logo မှာလည်းကျွန်တော်တို့ MRD logo တက်သွားအမှန်တကယ်ကျွန်တော်တို့ MRD ကလုံနေရတယ်မဟုတ်ဘူးသူတို့ရဲ့ military အဲ media ကနေပြီးတော့ဝင်ပြီးတော့ထိန်းချုပ်သွားတယ်ဒီဒီမြောက်ပြည်နဲ့ MRDB ဆိုတာကလည်းသူတို့ချင်းချင်းကဟိုဘယ်လိုပြောမလဲဟိုသူတို့ရဲ့ control တွေကလုံးလို့ရတယ်သူတို့ဟို fiber ဟိုတွေရှိရပါဘူး fiber ဆက်ချောင်းနေတယ
်အော်ဒါသူတို့တွေကအရင်တည်းကဟိုကဒါအရေးပေါ်လုံးလို့ရှိရင်ဒါဒီမြမရုပ်မြင့်တန်ညာလွှင့်နေတဲ့ဟာဒီမန်တမျာကိုသူတို့မြောက်ပြည်လိုင်းကလွှင့်လို့ရအောင်လေအရင်တည်းကစီစဉ်ထား
အခုလုံးစီမံထားပြီးသားအဲကျွန်တော်သိတဲ့လောက်ကကျွန်တော်တို့သတင်းကမ်းမှာကျွန်တော်သတင်းဖတ်ဖို့အတွက်ကျွန်တော်တို့သတင်းကမ်းမှာထိုင်ပြီးကင်မရာရှိမှထိုင်ပြီးတော့အဲထိုင်ပြီးတော့လုံနေကြင်နေပြောဆိုနေတာတွေဘာညာအားလုံးကိုဒီမြောက်တွေအကုန်ထိုင်ကြည့်နေလို့ရတယ်အ
ဲ့တော့အဲ့လိုစစ်တပ်ပေါ့နော်အခုအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့ကဒီမီဒီယာတွေပေါ်မှာမီဒီယာလုပ်ငန်းပေါ်မှာသူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲ
မီဒီယာကိုအသုံးချတာပဲလေဘာလဲဆိုတော့ကျွန်တော်တို့ MRTV က state owned media လေဒါနိုင်ငံဟိုအစိုးရပိုင်းနိုင်ငံပိုင်း media ဒီမြောက်တွေကလွှင့်တဲ့သတင်းနဲ့မြန်မာ MRTV ကလွှင့်ထားတဲ့သတင်းနဲ့ဆိုလို့ရှိရင်နိုင်ရှင်ကြည့်လို့ရှိရင်ဒီတကဘာလုံးကစောင့်ကြည့်ကြတာတကဘာလုံးကတကယ်ကိုအလေးပေးပြီးတော့ကြည်တာတကဘာလုံးကအဲဟိုတရားဝင်ကိုကြည်တာဒီ MRTV ကပဲကြည်တာမြောက်ရီကြည်တာမဟုတ်ဘူးဆိုတော့မြောက်ရီအဲ MRTV ကပြောထားတဲ့သတင်းထုတ်လွှင့်ချက်ကြေညာချက်ဒီဒါအတီးပဲဘာလို့လဲဆိုတော့အစိုးရရဲ့အာဘော်မဟုတ်လို့အဲဟိုကကျတော့မြောက်ရီကျတော့တို့ကကျတော့ဒီစစ်တပ်ရဲ့အဲဘယ်လိုပြောမလဲစစ်တပ်အရန်ပေါ့အရန်ရုပ်တံလွှင့်ဌာနအနေနဲ့အဲ့အဲ့ level လောက်ပဲရှိတာပေါ့ဒါကြီးကကျတော့တနိုင်ငံလုံးနဲ့သက်ဆိုင်တယ်ဆိုတော့ဒီ MRTV ကိုမှန်တယ်ပြောတော့သူကအတုံးချတာပဲလေသူတို့ရဲ့စစ်တပ်ရဲ့ဒီဟွာတွေကိုလှုပ်ဆောင်ချက်တွေအဲ policy တွေသူတို့ရဲ့လှုပ်ဆောင်ချက်တွေအဲအဲ့အရာတွေကို MRTV ကထုတ်လွှင့်မှာသူကတကဘာလုံးကသိပဲအကုန်လုံးကသိမြင်နိုင်ပဲအဲ့ဒီရွေးချက်နဲ့သူကအတုံးချတာပဲ
ခု3နှစ်ကျော်ကြာလာပြီးတဲ့အချိန်မှာရောကုသရေးဘက်ကဒီမြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့ဆိုရင်ညှို့နှိမ့်ချက်ကရှိလားရှိလ
ားဟုတ်ရှိပါတယ်ဟွာကျွန်တော်တို့ကကျွန်တော်တို့ပဲနိုင်မှာပဲဒါကတော့ဒီလိုပဲကျွန်တော်ကတော့တတိချယုံကြည်ထားတယ်ဒီလိုထားမိနေကျွန်တော်ဒီဖြစ်ရဖြစ်ပါဒီကျွန်တော်တို့နိုင်မယ်လို့ယုံကြည်ရတော့လဲကျွန်တော်ဒီလမ်းကိုကျွေးခဲ့တယ်ဆက်ပြီးတော့လဲကျွန်တော်ဆက်ပြီးရှောက်တယ်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင့်အခုလိုချိန်ပေးပြီးတော့မြေရဲ့မိမနီရှိခဲ့တဲ့ကျေးဇူးတင်ပါတယ်
ကျေးဇူး
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။တရုတ်ဆိုအား KIA ပါဝင်မြောက်ပိုင်းအဖွဲ့တွေကိုနိုင်ငံရေးအရဖိအားပေးတဲ့အနေနဲ့ NESAT ပိတ်ကိတ္တူပိတ်ပစ်ခဲ့ပါတယ်။ဆေးဝါးအပါဝင်တရုတ်ပစ္စည်းတွေမြန်မာနိုင်ငံကိုမုံဝဲနိုင်တော့တယ်လို့KIA ကတံပြန်ပိတ်လိုက်တဲ့အတွက်မြေရှားလို့အရေးပါတဲ့တပ်တူတွေပါဝင်မြမပစ္စည်းတွေကိုလည်းတရုတ်ကိုမပို့နိုင်တော့ပါဘူးအခုတော့ပိတ်တဲ့တရုတ်လောက်ရဟာဘလို့ရေရှည်သက်ရောက်နိုင်ပါသလဲစောင်းမရှင်ပြည်သွင်းနိုင်တင်ပြထားတာကိုကျွန်တော်တို့ကြည့်ကြအောင်ပ
ါအားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေနိုင်ငံရေးဖိအားပေးလို့တဲ့ရည်ရွယ်ချက်နဲ့နေစားကိတ်တွေပိတ်ပစ်ခဲ့တဲ့တရုတ်တို့ရဲ့လုပ်ရရေရှည်မှအလုပ်ဖြစ်ပါမလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ ဒီအစိုးရအပြင်းထန်ဖိအားပေးနေတဲ့ကြားကပဲ KIA ဟာကချင်ထုတွေတက်တဲ့နယ်မြေတွေဖြစ်တဲ့ပန်ဝါချီဖွေလော့ဆော်ဖီမော်စဒုံကမ်ပိုက်တီစတဲ့ဒေသတွေကိုတိုက်ခိုက်သိမ်းပိုက်နေတာတွေ့ရပါတယ်။ပန်ဝါချီဖွေလော့ဆော်ဖီမော်စတဲ့ဒေသတွေဟာမြေသတ္ထုအဓိကထွက်ရှိရာနယ်မြေတွေဖြစ်ပါတယ်။အမေရိကန်ဒေါ်လာဘီလီယံချီတန်ဖိုးရှိတဲ့မြေရှားတပ်ထုထွက်ရှိရာနယ်မြေတွေကိုကချင်ထုဒေသတစ်လက်ထဲကနေ KIA ကတိုက်ခိုက်သိမ်းပိုက်လိုက်တာဖြစ်တဲ့အတွက်မြေရှားတပ်ထုရဲ့အနာဂတ်ပိုင်ရှင်ဟာ KIA ဖြစ်လာတော့မှာဖြစ်ပါတယ်။ရှားဘာဘီတန်ဖိုးရှိလာတဲ့မြေရှားတပ်ထုဟာတရုတ်ကိုအဓိကတင်ပို့တာဖြစ်တဲ့အတွက်မြေရှားတပ်ထုရရှိရေးမှာတရုတ်အနေနဲ့အဓိကဆက်သွယ်ရမယ့်အဖွဲ့အစည်းဟာ KIA အဖွဲ့ဖြစ်လာပြီလို့ဆိုရမှာဖြစ်ပါတယ်။ကချင်ထုဒေသတစ်ကိုစခုံတရိန်ဦးဆောင်တဲ့ကချင်ဒီမိုကရေစီဒစ်တမတော် NDAK အဖွဲ့ကထိန်းချုပ်ထားတာပါ။စခုံတရိန်ဟာ KIA တပ်မှုတဦးဖြစ်ပြီး1968ခုနှစ်မှာ KIA ကခွဲထွက်ကာဘကပနဲ့ပူးပေါင်းခဲ့သူဖြစ်ကြောင်းသိရပါတယ်။1989ဘကပပြိုကွဲတဲ့အခါစခုံတရိန်ဟာကချင်ဒီမိုကရေစီဒစ်တမတော် NDAK အဖွဲ့ကိုဖွဲ့စည်းတည်ထောင်ခဲ့ပါတယ်။အဲဒီနောက်စခုံတရိန်ဟာ1990မှာနဝတစီအစိုးရနဲ့ငင်းကြီးစာချုပ်ချုပ်ဆိုကပန်ဝါမှာဌာနချုပ်အခြေစိုက်ပြီးကချင်ထုဒေသတစ်ကိုစိုးမိုးခဲ့တာဖြစ်ပါတယ်။အခုအခါမှာတော့စခုံတရိန်ရဲ့ကချင်ထုဒေသတစ်နယ်မြေအားလုံးနှိပါဟာ KIA လက်အောက်ကိုကျရောက်သွားခဲ့ပြီဖြစ်ပါတယ်။ဒီအကြောင်းကို ARD သတင်းဌာနကမြေရှားတပ်ထုအနာဂတ်ပိုင်ရှင်သစ် KIA ဖြစ်လာလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုနိုဝင်ဘာ12ရက်နေ့ကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာဒေါ်လာဘီလီယံချီတန်သည့်မြေရှားတပ်ထုထွက်ရှိရာတရုတ်မြန်မာနယ်စပ်ကချင်ထုဒေသတစ်နယ်မြေအားထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်ပြီးနောက်မြေရှားတပ်ထုထုတ်လုပ်မှုလုပ်ငန်းများ၏အနာဂတ်အုပ်စိုးသူဒေသအဖြစ်ကချင်လွတ်လပ်ရေးတပ်မတော် KIA ကနေရာယူလိုက်ပြီးဖြစ်သည်လို့ရေးသားထားတာတွေ့ရပါတယ်။ဒါအပြင်2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့မြေရှားတပ်ထုထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ 1.4 ဘီလီယံအထိတန်ဖိုးရှိခဲ့တယ်။မြေရှားတပ်ထုထုတ်လုပ်မှုဟာယခုအခါမှာစစ်တပ်အာဏာမသိမ်းခင်ကာလကတည်းက40ရာခိုင်နှုန်းကျော်တိုးလာတာတွေ့ရတယ်လို့ Global Witness အဖွဲ့ရဲ့2024မေလကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းလည်းရေးသားထားပါတယ်။မြေရှားတပ်ထုထုတ်လို့ရနယ်မြေကိုထိန်းချုပ်လိုက်တဲ့အတွက် KIA ရဲ့စီးပွားရေးဟာပုံမတော်နှင်းလာတော့မှာဖြစ်တယ်လို့လည်းလေ့လာသူတဦးရဲ့မှတ်ချက်ကို ARD ဆောင်းပါးမှာဖော်ပြထားပါတယ်။မြေရှားတပ်ထုဟာလျှက်စစ်ကမိုဘိုင်းဖုန်းနဲ့လေယာလျှက်စစ်တာပိုင်ဆက်များမှာအသုံးပြုတဲ့တန်လိုက်များထုတ်လုပ်ရာမှာအရေးပါတဲ့ပစ္စည်းဖြစ်ကြောင်းသိရပါတယ်။ဒီကဘာလုံးမှာနှစ်စဉ်မြေရှားတပ်ထုတန်းချိန်2,400,000လောက်တူးဖော်ကြတယ်။အဲ့ဒီထဲကတန်းချိန် 3,400,000 လောက်ဟာတရုတ်ကထုတ်လုပ်တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းကခန့်မှန်းပါတယ်လို့နိုဝင်ဘာ5ရက်နေ့ VOA သတင်းကဆိုပါတယ်။တရုတ်ဟာမြန်မာမြေရှားတပ်ထုကိုတင်သွင်းပြီးကမ္ဘာဈေးကွက်ထဲကိုပြန်လည်တင်ဖို့ရောင်းချနေတာဖြစ်ကြောင်းနဲ့ကမ္ဘာမြေရှားတပ်ထုရဲ့50ရာခိုင်နှုန်းဟာမြန်မာပြည်ကထွက်ရှိတာဖြစ်တဲ့အကြောင်းတရုတ်နိုင်ငံအခြေစိုက် Global Times သတင်းစာကသတင်းရေးသားတဲ့အကြောင်းကိုလည်း VOA သတင်းမှာဖော်ပြထားပါတယ်။မြန်မာပြည်တွင်းရေးမငြိမ်သက်မှုတွေကြောင့်မြေရှားတပ်ထုထုတ်လုပ်မှုအပေါ်အကျိုးသက်ရောက်စေမှာဖြစ်ပြီးနိုင်ငံတကာဈေးကွက်မှာမြေရှားတပ်ထုဈေးတွေဆက်တက်လိမ့်မယ်လို့ Global Times သတင်းကဆိုပါတယ်။ ISP မြန်မာရဲ့မြင်ကွင်းကျန်မှတ်စုများအမှတ်128မရေမရာဖြစ်နေသောမြေရှားတူဖို့မှုများမှာအခုလိုဖော်ပြထားတာတွေ့ရပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ကတရုတ်နယ်စပ်မှာရှိတဲ့ပန်ဝါမြို့ကိုအောက်တိုဘာ18ရက်နေ့မှာသိမ်းပိုက်ပြီးတဲ့နောက်မြေရှားတပ်ထုတူဖို့တဲ့လုပ်ငန်းတွေရပ်နားသွားပါတယ်။ပန်ဝါဒေသမှာမြေရှားတပ်ထုတူဖို့နေတဲ့လုပ်ွက်ပေါင်း300တဲ့မင်းနဲ့ရှိနေပါတယ်။ဒါကြောင့်မို့စစ်စင်တိုက်ခိုက်နေတာတွေကိုရပ်ဖို့ KIA အပေါ်တရုတ်နိုင်ငံကဖိအားပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲမိုက်ဂျာယန်လွယ်ကျဲလိုက်စာနဲ့ခါရှာနယ်စပ်ဂိတ်တွေကိုတရုတ်ကပိတ်လိုက်ပါတယ်။မြေရှားတူဖို့မှုတွေရပ်သွားတယ်လို့တရုတ်လုပ်သားတွေလည်းစစ်ပွဲတွေကြောင့်ထွက်ပြေးကုန်ပါတယ်။တရုတ်နိုင်ငံဟာမြေရှားတပ်ထုအတွက်မြန်မာနိုင်ငံကိုအများဆုံးမှီခိုနေရပါတယ်။2024ခုနှစ်ရဲ့6လအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုအမေရိကန်ဒေါ်လာတန်း920ကျော်ဘူးမြေရှားတပ်ထုတွေတင်ပို့ခဲ့ပြီးပမာဏအားဖြင့်တန်ချိန် 4,000 နီးပါးရှိခဲ့ပါတယ်။ဒီနှစ်6လအတွင်းမှာပဲကမ္ဘာတဝန်းကနေတရုတ်နိုင်ငံစီမြေရှားတပ်ထုတင်သွင်းမှုတန်ချိန် 9,300 ကျော်ရှိခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံကတရုတ်ကိုတင်သွင်းမှုဟာကမ္ဘာတဝန်းတင်သွင်းမှုရဲ့84ရာခိုင်နှုန်းနီးပါးရှိပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့မြေရှားတပ်ထုတွေ တရုတ်ကိုမတင်ဖို့နိုင်ရင်နောက်ဆက်တွဲကရေရိုက်ခတ်မှုတွေဖြစ်ပေါ်လာနိုင်ပါတယ်မြေရှားတပ်တို့ဟာတရုတ်နိုင်ငံအတွက်စစ်ဘက်နဲ့တန်ဖိုးမြင့်ဤပညာပစ္စည်းတွေထုတ်လုပ်ရမှာအရေးပါတယ်လို့လဲ ISP မြန်မာကဖော်ပြထားပါတယ်ဒီလိုတရုတ်တို့မိခိုးအားထားနေရတဲ့မြေရှားတပ်တို့တရုတ်တို့နှိမ့်ချိုက်ပြီးအများဆုံးဝယ်ယူတဲ့ကြောက်စိမ့်လောက်ွက်တွေဟာကချင်ပြည်နယ်ထဲမှာရှိနေတာပါအလားတူပါပဲရေနံပိုက်လိုင်းနဲ့တရုတ်အကျိုးစီးပွားဆက်ယုံတွေကျင်းနီတူးဖော်ရေးလုပ်ငန်းစတဲ့တရုတ်အကျိုးစီးပွားအများစုဟာတိုင်းရင်းသားလက်နက်ကင်တွေနဲ့ဒေါ်လာရေးအင်အားစုတွေစိုးမိုးထိန်ချုပ်နယ်မြေတွေထဲမှာရောက်ရှိနေတာကိုတွေ့ကြရမှာဖြစ်ပါတယ်။တခါတရုတ်တို့ပင်လယ်ထွက်ပေါက်ကြောက်ပြူရင်းနဲ့စိတ်ကန်းဟာလည်းရခိုင်ပြည်နယ်ထဲမှာပဲရှိနေတာပါ။ရခိုင်ပြည်နယ်ရဲ့နယ်မြေအများစုကိုအေအေကတိုက်ခိုက်သိမ်းပိုက်ထားပြီးပါပြီ။ဒီလိုအချိန်ခါမျိုးမှာမှတရုတ်ကဘာကြောင့်စစ်ကောင်စီကိုလူသိရှင်ကြားပေါ်ပေါ်တင်တင်ထောက်ခံမှုပေးလာရတာလဲဆိုတာမေးခွန်းထုတ်စရာပါမကြသေးခင်ကပဲတရုတ်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယူနန်ပြည်နယ်ကုမင်းမြို့ကိုဖိတ်ကြားခဲ့ပါတယ်ကုမင်းမှာစစ်ကောင်စီခေါင်းဆောင်ကိုတရုတ်ဝန်ကြီးချုပ်လီချန်းကတွေ့ဆုံခဲ့တယ်လို့ထိုင်းကမ္ဘောဒီးယားလာအိုခေါင်းဆောင်တွေနဲ့တွေ့ဆုံနိုင်အောင်တရုတ်တို့စီစဉ်ပေးခဲ့တာတွေ့ရပါတယ်ဒီလိုဖိတ်ကြားတာဟာနိုင်ငံတော်အဆင့်ခီးစဉ်မျိုးမဟုတ်ပေမဲ့တရုတ်ဟာမြန်မာစစ်ကောင်းဆောင်ကိုလူယာဝင်အောင်တန်တမာရေးအရာနေရာပေးတာဖြစ်တယ်လို့အိန္ဒိယသတင်းစာဂျီစကန်ဟယ်ရယ်ကဝေဖန်ရေးသားပါတယ်။နိုင်ငံရေးအကဲခတ်တူကတော့မြန်မာနိုင်ငံထဲမှာတရုတ်ထောက်လှမ်းရေးတွေခြေချင်းလိမ်နေတယ်ဆိုပေမဲ့လို့အခုလိုစစ်ကောင်းစီဘက်မှာတစ်ဖက်သက်ရက်တဲ့တရုတ်တို့မူဝါဒရောမဟာဗျူဟာပါမှားယွင်းနေတယ်လို့ယူဆပါတယ်။အကျိုးစီးပွားအရာပဲကြီးကြီးနိုင်ငံရေးအရာပဲကြီးကြီးဘယ်လိုမှလက်တွေ့မကြဘူးလို့မြင်ပါတယ်။ KIA အပါအဝင်မြောက်ပိုင်းအဖွဲ့တွေကိုဖိအားပေးတယ်။နိုင်ငံရေးအရာဖိအားပေးလို့တဲ့ရည်ရွယ်ချက်နဲ့နေစာဂိတ်တွေပိတ်တယ်။ပိတ်ရင်သူတို့ကုန်ပစ္စည်းတွေလည်းမရောရဘူးလေ။သူတို့လည်းထိမှာပဲ။ပြီးတော့မြေရှားလို့မရှိမဖြစ်ရေးပါတဲ့တပ်ထုတွေလည်းတရုတ်ဘက်ကိုမတင်သွင်းနိုင်တော့ဘူး။ဒီတော့တရုတ်မဟာဗျူဟာဘယ်လောက်အလုပ်ဖြစ်မလဲဆိုတာစောင့်ကြည့်ရမှာပေါ့လို့ဆိုပါတယ်ခင်ဗျာ။
ခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မတ်စုများအစည်းအဝေးမှာအာဏာသိမ်းပြီးတွေ့ရတဲ့ဖြစ်စေမှုတစ်ခုကတော့အိုးအိမ်တွေကိုမိတိုက်တာပါပဲ။သုံးနှစ်ကျော်အတွက်စုစုပေါင်းနေအိမ်တသိန်းကျော်မိရှုဖြစ်စီခံခဲ့ရတာပါ။ ISP မြန်မာရဲ့သုံးသက်ချက်ကိုကြည့်ကြအောင်ပါ။
ဆယ်လတာကာလအတွင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားနေအိမ်နဲ့အဆောက်အအုံပေါင်း 23,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်ဒီပမာဏရဲ့57ရာခိုင်နှုန်းဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့ပါတယ်ဆယ်လတာကာလအတွင်းရခိုင်ပြည်နယ်မှာနေအိမ်နဲ့အဆောက်အအုံပေါင်း 9,500 ကျော်မိရှုဖျက်ဆီးခံခဲ့ရတာပါစကိုင်းတိုင်းကဒုတိယအများဆုံးဖြစ်ပြီးစုစုပေါင်း 4,900 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်မန္တလေးတိုင်းမှာလည်း 3,600 ကျော်မိရှုဖျက်ဆီးခံခဲ့ရပြီးတတိယအများဆုံးဖြစ်ပါတယ်အာနာသိမ့်မှုအလွန်3နှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှံ့မှာနေအိမ်နဲ့အဆောက်အအုံပေါင်း 3,000 ကျော်မိရှုဖျက်ဆီးခံခဲ့ရပြီးပါပြီ၃နှစ်ခွဲကျော်အတွင်းမိရှုဖျက်ဆီးခံရမှုတွေဟာစကိုင်းတိုင်းနဲ့မကွေးတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်စကိုင်းတိုင်းမှာ၃နှစ်ခွဲကျော်ကာလအတွင်းနေအိမ်နဲ့အဆောက်အအုံပေါင်း 6,300 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်ဒီပမာဏရဲ့67ရာခိုင်နှုန်းဟာ2022ခုနှစ်နဲ့2023ခုနှစ်နှစ်မြတာကာလအတွင်းမိရှုဖျက်ဆီးခံခဲ့ရတာပါအခုနှစ်အတွင်းမှာတော့စကိုင်းတိုင်းမှာနေအိမ်နဲ့အဆောက်အုံ 4,900 ထက်မနည်းမိရှုဖြစ်စီခံခဲ့ရပြီပါပြီဒုတိယအများဆုံးမိရှုဖြစ်စီခံခဲ့ရတာကမကွေးတိုင်းဖြစ်ပါတယ်အရေးအတွက်အားဖြင့်မကွေးတိုင်းမှာ၃နှစ်ခွဲကျော်ကာလအတွင်း 14,000 နီးပါးမိရှုဖြစ်စီခံခဲ့ရတာပါ နိုင်ငံအနှံ့နေအိမ်နဲ့အဆောက်အအုံတွေမိရှုဖြစ်စီခံရမှုတွေကမြို့နယ်ပေါင်း149မြို့နယ်ထက်မနည်းမှာရှိခဲ့ပါတယ်မြို့နယ်အလိုက်မှာတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာမိရှုဖြစ်စီခံရမှုအများဆုံးဖြစ်ခဲ့ပါတယ်ဘူးတီတောင်မြို့နယ်မှာနေအိမ်နဲ့အဆောက်အအုံ9500ထက်မနည်းမိရှုဖြစ်စီခံခဲ့ရတာပါစကိုင်းတိုင်းရွှေဘုံမြို့နယ်ကတော့ဒုတိယအများဆုံးဖြစ်ပြီးနေအိမ်နဲ့အဆောက်အအုံ9300ကျော်မိရှုဖြစ်စီခံခဲ့ရပါတယ်စစ်ကြောင်းထိုးပြီးမိရှုရာလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်ခံရတာတွေကြောင့်နေအိမ်နဲ့အဆောက်အအုံတွေမိလောင်ဖြစ်စီခဲ့ရတာပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ခုတော့လူလူမြင်တွေကိုနားထောင်ကြရအောင်ပါမြမပြမပေးစာတွေကိုမအေးတန်တဲ့ကျော်ကပြန်ချပေးထားပါတယ
်ဒီရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။လို့ VOA Bemis Wine တော်သားတွေအားလုံးကိုနှုတ်ခွန်းဆက်ပါရင် VOA ရဲ့သတင်းတင်ဆက်မှုတွေကိုပြည်ပထိုင်းနိုင်ငံကနေပြီးတော့အစဉ်တစိုက်ကြည့်ရှုနားထောင်နေပါရင်လို့မြင့်မွန်မြင့်သာဆိုတဲ့သောရရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ကျေးဇူးအထူးပါနော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ် VOA အစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်မင်္ဂလာပါ VOA ကျွန်တော်ကတော့ဆယ်နှစ်သားအရွယ်ကနေချင်းတောင်မှရေဒီယိုကနေ VOA ကိုနားထောင်လာခဲ့ပြီး2012ကစပြီးဒီနေ့အထိ Facebook စာမျက်နှာကနေနေ့စဉ်မပြတ်ကြည့်ရှုခွင့်ရလို့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်။တခုလေးတောင်းဆိုခွင့်ပြုပေးပါ VOA ရေ။အရင်ကမီးလောင်လေပြင်းတိုက်ခတ်မှုတန်ခံနိုင်ရန်မြေသားနဲ့ဆောက်လုပ်တဲ့အိမ်တွေအကြောင်း VOA ကတင်ဆက်ပေးခဲ့လို့သိရှိခဲ့ရပါတယ်။အခုလဲရေကြီးမြေပြိုတံနဲ့လေဆင်နှမောင်းရိုက်ခတ်တံတွေကိုအဆောက်အအုံနည်းပညာလေးများရှိခဲ့ရင်ညဝေပေးဖို့ VOA ကိုလေးစားစွာတောင်းဆိုချင်ပါတယ်
။သိပ္ပံနဲ့နည်းပညာအစီအစဉ်မှာထုတ်လွှင့်ပေးသွားတာထင်ပါတယ်။သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်ပေးတဲ့ Anti Docking မျိုးသက်ကိုတည်စားလေးပြလိုက်ပါတယ်နော်။အလင်းတင်တင်သလိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလ5ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုဒီကမ္ဘာလုံးကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြတာမှာမြန်မာတွေလည်းအထူးစိတ်ဝင်စားတာတွေ့ရပါတယ်နော်။ဒီမှာသောရရှင်တွေဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမေးခွန်းလေးတွေမေးထားတာဖြေကြားပေးချင်ပါသေး။သောရရှင်ဦးဝင်းမြင့်က
မင်္ဂလာပါ။အခု48ဆက်မြောက်သမ္မတထရန့်အပါအဝင် Republican နဲ့ Democratic သမ္မတတွေဘယ်ပါတီကများတယ်။ပထမဒုတိယကမ္ဘာစစ်အပါအဝင်ဘယ်ပါတီရဲ့သမ္မတတွေလက်ထက်မှာစစ်ပွဲကြီးတွေဆင်နွှဲတယ်ဥပမာအာဖဂန်နစ္စတန်အီရတ်တို့ကိုဝင်တိုက်တယ်လို့ဒါတွေကိုပြန်ကြည့်ပြီးတော့အခုထရန့်လက်ထက်ဖြစ်လာနိုင်တဲ့စစ်ပွဲတို့ကိုလည်းသုံးသပ်ပြန်ကြားပေးပါလို့တောင်းဆိုချင်ပါတယ်။ VOA 1ဒေါ်သားများပျော်ရွှင်ချမ်းမြေ့ကြပါစီဗျာ
ဟုတ်ကဲ့ပါ American ပြည်အောင်စုသမ္မတတွေထဲမှာတော့ Democratic Party က19ဦး Republican Party က19ဦးကျန်တာတွေကတခြားရှေးခေတ်ကပါတီကဖြစ်ပါတယ်ဒီထဲမှာသရရှင်ဒုတိယမေးထားတဲ့အဓိကစစ်ပွဲကြီးတွေဘယ်သမ္မတတွေဘယ်ပါတီတွေလက်ထက်မှာဖြစ်ခဲ့လဲဆိုရင်တော့ Democratic Party သမ္မတလက်ထက်တွေကစစ်ပွဲတွေကိုပြောမယ်ဆိုရင်သမ္မတ Wilson လက်ထက်မှာပထမကဘာစစ်နောက်ပြီးတော့သမ္မတ Roosevelt လက်ထက်မှာဒုတိယကဘာစစ်သမ္မတ Truman လက်ထက်မှာကိုရီးယားစစ်ပွဲနောက်ပြီးတော့သမ္မတ Johnson လက်ထက်မှာ Vietnam စစ်ပွဲနဲ့နောက်ပြီးတော့သမ္မတ Jimmy Carter လက်ထက်မှာစစ်အေးတိုက်ပွဲဖြစ်ပါတယ် Republican Party သမ္မတတွေလက်ထက်ကစစ်ပွဲတွေဆိုရင်တော့ George H.W. Bushလက်ထက်မှာတော့ပင်လယ်ကွေ့စစ်ပွဲဖြစ်ပြီးတော့သူ့ရဲ့သားဖြစ်တဲ့သမ္မတ George W. Bush လက်ထက်မှာတော့ Afghanistan စစ်ပွဲနဲ့ Iraq စစ်ပွဲဖြစ်ပါရဲ့ရှင်။ဒီပါတီနှစ်ခုလုံးကသမ္မတတွေကအဓိကစစ်ပွဲကြီးမှာပါဝင်ခဲ့ကြတာပါ။အနာဂတ်စစ်ပွဲတွေနဲ့ပတ်သက်ရင်တော့သတင်းတွေထွက်လာမှာပဲ။သုံးသက်ချက်တွေထွက်လာမှာမလို့ကျမတို့ VOE သတင်းတွေကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်နော်။နောက်ထပ်သရရှင်တယောက်မေးတဲ့မေးခွန်းကိုလည်းဖြေကြားပေးချင်ပါတယ်။သူကသမရတက်တန်းနဲ့ပတ်သက်ပြီးတော့မေးလာတာဖြစ်ပါတယ်
။55ရောက်မြောက်သမရဟာတက်တန်းတစ်ခုကျော်ပြီးတော့နောက်တစ်ခေါက်58ရောက်မြောက်သမရအဖြစ်ပြန်အရွေးချယ်ခံရပြီးရင်နောက်လာမယ့်58ရောက်မြောက်သမရတက်တန်းအတွက်တတိယအကြိမ်သမရဖြစ်ခွင့်ပြန်အရွေးချယ်ခံပိုင်ခွင့်အခြေခံဥပဒေမှာပြဋ္ဌာန်းထားခဲ့တာရှိပါသလားခင်ဗျ
။ဟုတ်ကဲ့ပါ။2004မှာသမရထရန့်အနိုင်ရခဲ့ရင်2028မှာသူပြန်ပြီးတော့ဝင်ပြိုင်လို့ရမလားလို့မေးလာတာထင်ပါရဲ့နော်။ဟုတ်ကဲ့ American ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်22အရဆိုရင်တော့သမ္မတတယောက်ကအများဆုံး2ချိန်စုစုပေါင်း8နှစ်ပဲတာဝန်ထမ်းဆောင်ခွင့်ရှိတာပါ။အဲ့2ချိန်တာဝန်ထမ်းဆောင်တဲ့အခါမှာလဲဇက်တိုက်ပဲဖြစ်ဖြစ်ဇက်တိုက်မဖြစ်ဘဲနဲ့နောက်တော့မှပဲပြန်ပြီးတော့အရွေးခံရလို့တာဝန်ထမ်းဆောင်ရင်ပဲဖြစ်ဖြစ်ထမ်းဆောင်ခွင့်ရှိပါသေး။သမ္မတ Trump က2019နဲ့2021အထိတစ်ချိန်တာဝန်ထမ်းဆောင်သွားပြီမလို့အခု2024မှာနိုင်တဲ့အခါမှာနောက်ထပ်တက်တန်းတစ်ခုဖြစ်တဲ့2025ကနေပြီးတော့2029အထိတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။သူကဒီမှာဆိုရင်သူ့ရဲ့သမ္မတတာဝန်ထမ်းဆောင်နေတဲ့တက်တန်းနှစ်ချိန်ပြည့်သွားပြီမလို့နောက်ထပ်တစ်ခေါက်ဒုတိယတက်တန်းအတွက်ရှင်ပြိုင်ခွင့်လုံးဝမရှိတော့ပါဘူးနော်။ဒီတော့2028မှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာသမ္မတ Trump ထပ်ပြီးဝင်ပြိုင်လို့ရတော့မှာမဟုတ်ပါဘူးရှင်။American သမ္မတရွေးကောက်ပွဲအနိုင်ရှုံးနေတဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုမျိုးစုံရေးလာကြတယ်ဒီမှာသရရှင်တယောက်ကအရင်ကအုပ်ချုပ်ခဲ့တဲ့သမ္မတ Donald Trump ပြန်ပြီးတော့အနိုင်ရခဲ့တဲ့အတွက်ကြောင့်မလို့အမတန်မှဂုဏ်ယူဝမ်းသာပါတယ်လို့ VOE ကိုစာရေးလာပါတယ် Children Friends ဆိုတဲ့သရရှင်ရေးလာတဲ့စာကိုလည်းဖော်ပြပေးသွားခြင်းပါတယ
်ငငယ်ကလေးက VOE အပါအဝင်ပြပကသတင်းဌာနကြီးတွေကြောင့်ဒီမိုကရေစီစံတန်ဖိုးတွေလူ့အခွင့်အရေးတွေကိုတည်ခဲ့ရတဲ့အာဏာရှင်တွေအကြောင်းစသဖြင့်ပေါ့2020ရွေးကောက်ပွဲ2021ဒေါ်လာရေးကာလတွေမှာလဲ VOE လိုသတင်းဌာနတွေကပဲဒီမိုကရေစီစံတန်ဖိုးတွေကိုအပြည့်အဝပေးပြီးပြည်သူတွေကိုသတင်းအစ်စ်အမှန်ကိုပေးခဲ့ပါတယ်အခုလဲ US ရွေးကောက်ပွဲကာလမှာဘသူနိုင်နိုင်ပါ Trump နိုင်နေဆိုလဲသူ့ပြည်သူပြည်သားတွေပေးတဲ့မဲသူတို့တမိုင်းသူတို့ရေးကြမှာပါ American ဖြစ်တာမို့သူတို့သမ္မတကကဘာရဲ့အရေးကြီးဥဆောင်တော့ဖြစ်ပါတယ်။ကောင်းချင်းဆိုချင်းဆိုတာမြင်လာကြရမှာပါ။ကဘာကြီးဘလို့ကမောက်ကမတွေဖြစ်ပြီးအမေရိကန်ဝန်ထမ်းတွေလစာမပေးနိုင်ဖြစ်မလဲဆိုတာကိုပေါ့။လူတွေကလည်းမြန်မာပြည်မှာတည်းမဟုတ်ဘူး။အမေရိကန်မှာလည်းမျက်စိတစ်ထောက်ပဲမြင်တဲ့သူတွေတနတ်စာအတွက်ပဲမြင်တဲ့သူတွေရှိတာပဲနော်။ကုံစည်နှုံးကြဖို့ပဲပြောနေကြတယ်။အော်ကဘာကြီးပြက်မယ်ဆိုတာတနေ့တခြားနီးလာပြီပဲ။
အမေရိကန်ပြည်အောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သရရှင်တွေရေးလာခဲ့တဲ့စာတွေဖြစ်ပါတယ်ရှင်။တလောကျမတို့မြန်မာနိုင်ငံမှာတက်သားတစ်တွေစူဆောင်းစစ်မှုထမ်းဖို့အတွက်တိုးပြီးခေါ်ယူနေတဲ့သတင်းတွေကိုလည်းခက်စိတ်စိတ်ကြားလာရပါတယ်နော်။ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ကြေးရွာနေပြည်သူတယောက်ပါဆိုတော့ရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါသေး
။ရန်ကုန်တိုင်းဒလမြို့နယ်အနိုးချောင်းလေးကြေးရွာမှာစစ်မှုထမ်းဖို့အတွက်တက်သားတစ်စူဆောင်းဖို့အတွက်ဆိုကကြေးရွာတရွာအတွက်စက်ငွေ300ခန့်ပေးဆောင်ရမယ်လို့ပြောပြီးအုတ်ချုပ်ရင်းမှုအသင့်နဲ့အပေါင်းအပါတွေကအိမ်တောင်စုတစုကိုကျပ်ငွေ3000ကနေ5000အထိအတင်းအကျပ်လိုက်ပြီးကောက်ခံနေပါတယ်။မပေးနိုင်တဲ့သူတွေကိုလည်းလက်မှတ်ထိုးခိုင်းပြီးချိန်ချောင်းနေပါတယ်
။ဒီသရရှင်ကကျပ်ငွေ1000ကနေလိုက်ပြီးတော့တောင်းခံနေပါတယ်ဆိုပြီးရေးလာတာပါ။သူကတော့စစ်မှုမထမ်းခြင်းမထမ်းခြင်းနဲ့သူပေးရတဲ့ငွေကြေးပမာဏလို့တော့ပြောမလာပါဘူးနော်။
စာကတူတူပဲဖြစ်ပြီးပြည့်ပြည့်စုံစုံလဲတော့ရေးမထားပါဘူးဒီတိုင်းချောင်းမှုကလည်းဖန်မမှန်ဆိုတာမသိရပါဘူးဒါမဲ့လည်းတိုင်ချားလာတဲ့သူရှင်တော့သက်ဆိုင်ရာကစုံစမ်းပြီးတာဝန်ရှိပါရဲ့နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမှုကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ tomorrow view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုညီမပြည်မပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကဘာတလာထူးခြားတဲ့သတင်းလေးတွေကိုတင်ပြပါမယ်။အီဂျစ်နိုင်ငံကရှေးအောင်ပြတိုက်တစ်ခုမှာပုံရိပ်စစ် Augmented Reality နည်းပညာကိုသုံးပြီးပြတိုက်မှာပြသထားတဲ့မပြည့်စုံတဲ့ပစ္စည်းတွေကိုအကောင့်အတိုင်း Mobile Phone တွေနဲ့ကြည့်နိုင်ပါပြီ။အမေရိကန်နိုင်ငံတောင်ကိုရိုလိုင်းနောပြည်နယ်ကသူရီနတ်တခွဲကမှလွတ်မြောက်သွားခဲ့တဲ့မြောက်မ43ကောင်ကိုလိုက်လံဖမ်းဆီးခဲ့ရမှာ32ကောင်ဖမ်းဆီးမိပြီး12ကောင်လွတ်နေပါတယ်။ဒီလိုထူးထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မတ်မြသေအောင်တို့ကတင်ဆက်ထားပါတယ်။
အီဂျစ်နိုင်ငံကရှေးဟောင်းပြရိုက်တစ်ခုမှာပုံရိပ်စစ် Augmented Reality နည်းပညာကိုသုံးပြီးပြရိုက်မှာပြသထားတဲ့မပြည့်စုံတဲ့ပစ္စည်းတွေကိုအကောင့်တိုင်း Mobile Phone တွေနဲ့ကြည့်နိုင်ပါပြီ။ Facebook ရဲ့ Meta Meta Company နဲ့အီဂျစ်ကဘာလက်ခီးသွားဝန်ကြီးဌာနပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးတော့အခုလိုပုံရိပ်စစ် AR နည်းပညာနဲ့လူငယ်တွေကိုဆွဲဆောင်နိုင်မှာဖြစ်တဲ့အပြင်မပြည့်စုံတဲ့အကျိုးပေးပစ္စည်းတွေကိုလည်းအကောင့်တိုင်းကြည့်နိုင်မယ့်အတွေ့အကြုံရရှိစေပါတယ်။revival ပြန်လည်စံသစ်ဖော်ထုတ်ခြင်းလို့နာမည်ပေးထားတဲ့ဒီစီမံချက်ဟာအီဂျစ်ပြရိုက်တွေနီးပညာသုံးပြတာကမ္ဘာပထမဆုံးလည်းဖြစ်ပါတယ်။ပုံရိပ်တွေကိုအင်္ဂလိပ်ဘာသာနဲ့ရောအာရဗ်ဘာသာစကားနဲ့ရောကြည့်ရှုနိုင်မှာဖြစ်ပါတယ်။အခုလိုနီးပညာကြောင့်အီဂျစ်ကမ္ဘာလက်ခီးသွားလုပ်ငန်းတိုးတက်စေမှာဖြစ်ပြီးယဉ်ကျေးမှုဆိုင်ရာအသိပညာပေးအစီအစဉ်ကိုလည်းတိုးတက်စေပါတယ်။လူငယ်တွေအနေနဲ့လည်းအီဂျစ်နိုင်ငံတမိုင်းကျောင်းကိုလေ့လာနိုင်ပြီးရှေးခေတ်လူနေမှုတမိုင်းကျောင်းတွေကိုလည်းစိတ်ဝင်စားလာစေပါရဲ့ရှင
်။ပြီးခဲ့တဲ့အပတ်ကအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကသုတေသနဓာတ်ခွဲခန်းမှာမွေးမြူထားတဲ့မြောက်မ43ကောင်လွတ်မြောက်သွားတဲ့အတွက်လိုက်လံဖမ်းဆီးခဲ့တာမှာ32ကောင်ပြန်ဖမ်းမိပြီး12ကောင်လွတ်နေပါတယ်။ယမားစီမြို့ကလေးမှာရှိတဲ့ Alpha Genesis ဓာတ်ခွဲခန်းကလွတ်မြောက်သွားတာဖြစ်ပြီးတော့Reset Markets အမျိုးအစားမြောက်အမတွေကြီးဖြစ်ပါတယ်လူဦးရေ 2,000 လောက်ပဲနေထိုင်တဲ့ရမစီမြို့ကရဲဌာနကတော့လွတ်မြောက်သွားတဲ့မြောက်တွေကိုကူညီလိုက်လံဖမ်းဆီးပေးနေပြီးဒေသခံတွေကိုအိမ်တွေမှာတကားတော့ခတ်ပြီးနေဖို့နဲ့မြောက်တွေကိုမချင်းကပ်ဖို့နှိုးဆော်ထားပါတယ်မြောက်တွေဘလို့လွတ်မြောက်သွားတယ်လဲဆိုတာကိုရဲဘက်ကမပြောပေမဲ့လည်းအဲ့ဒီကုမ္ပဏီဝန်ထမ်းတဦးကမြောက်လောင်အိမ်ကိုတေချာတော့မခတ်ခဲ့တာကြောင့်ဖြစ်တဲ့အကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြပါတယ်ဒီလွတ်မြောက်သွားတဲ့မြောက်တွေဟာဓာတ်ခွဲစမ်းသပ်မခံရသေးသလိုယောဂဘိုးမွားတွေလည်းတည်ဆောင်ထားတာမရှိတဲ့အကြောင်း Alpha Genesis Company ကပြောဆိုထားတဲ့အကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ကတဘာဝတမိုင်းပြတိုင်းမှာ Tyrannosaurus Rex Dinosaur ရုပ်ထုကြီးကို Christmas သုံးမွေအနွေးတွေနဲ့အုပ်ထုပ်ဝတ်ဆင်ထားပြီး Christmas ရာသီအပြင်ဆင်တွေကိုစတင်လိုက်ပါတယ်။ T-Rex Dinosaur ကြီးဝတ်ဆင်ထားတဲ့ Christmas အနွေးတွေရဲ့အရှိပဲမှာပြရိုက်ကနောက်ဆုံးပြထားတဲ့ Fun the Diplodocus Tippy လို့နာမည်ပေးထားတဲ့ Dinosaur လေးရဲ့ပုံကိုသုံးမွေထိုးထားပါတယ်။အခုလို Christmas သုံးမွေအနွေးတွေဝတ်ဆင်ပေးတာ၄နှစ်မြောက်ဖြစ်ပြီးတော့ပြရိုက်မှာရှိတဲ့နောက်ဆုံးရောက်အယူတွေကိုထုတ်ကြွားဖို့အခွင့်အရေးလည်းဖြစ်တယ်လို့ပြရိုက်ရဲ့အမတ်တရားပစ္စည်းလဲလီယောင်းချရေးမန်နေဂျာကပြောပါတယ်ဒိုင်နိုဆောဟုလို့ရတဲ့ Christmas သူမွေအနွေးတွေကြီးကိုဖန်တီးဖို့အတွက်လူအမျိုးများအချိန်ယူခဲ့ရပြီးအနောက်ဘက်မှာစစ်တပ်ထားတယ်လို့လည်းသူကပြောပါတယ် UK အခြေစိုက် Not Just Clothing Company ကဒီသူမွေအနွေးတွေကြီးကိုတာဝန်ယူဖန်တီးပေးခဲ့ပြီးChristmas ရာသီတစ်လျှောက်လုံးဒီပြရိတ်မှာရှိတဲ့ Dinosaur ပြကန်းကိုလာကြည့်သူတွေအနေနဲ့ဒီ T-Rex Dinosaur ကြီးကိုလည်းအခမဲ့ကြည့်ရှုနိုင်ပါတယ်ရှင
်။သွေးဆုပ်တဲ့လင်းတို့ငှက်တွေဟာတခြားအစားအသောက်မလိုပဲသွေးတစ်မျိုးတည်းဆုပ်ယုံနဲ့လိုအပ်တဲ့စွမ်းအင်ကိုရနိုင်တဲ့အကြောင်းကနေဒါနိုင်ငံ Toronto Scarborough တိုက်ကတူကလေးလာချက်တစ်ခုကဖော်ထုတ်လိုက်ပါတယ်။နို့တိုက်တတဝါတွေကိုသွေးဆုပ်လေးရှိတဲ့သွေးဆုပ်လင်းတို့ငှက်တွေဟာသွေးကပါတဲ့ပရိုတင်းအသားဓာတ်ကိုသုံးပြီးခန္ဓာကိုယ်လှုပ်ရှားမှုတွေလုပ်တဲ့အကြောင်းဖော်ထုတ်ခဲ့တာပါသူတို့ရဲ့လေးလာတွေးရှိချက်ကို Biology Letters ဇီဝဗေဒပေးစာများဂျာနယ်မှာရေးသားခဲ့ပါတယ်တခြားသတ္တဝါတွေမှာတော့ကာဗိုဟိုက်ဒရိတ်ကက်စီဒတ်နဲ့လစ်ပစ်အဆီဒတ်တွေကိုခန္ဓာကိုယ်လှုပ်ရှားမှုများတဲ့အခါမှာသုံးပြီးအခုသွေးဆုပ်တဲ့လင်းတို့ငှက်မှာတော့သွေးကရတဲ့အမီနိုအက်ဆစ်ကိုချက်ချင်းသုံးနိုင်တာပါဒါကိုသိရဖို့အတွက်လင်းတို့ငှက်ကိုအပြေးဆက်ပေါ်မှာပြေးခိုင်းပြီးအထူးပြုလုပ်ထားတဲ့ isotope တွေပါတဲ့သွေးကိုလင်းနှုတ်ငှက်ကိုတိုက်ပြီးတော့လင်းနှုတ်ငှက်ရဲ့အောက်ဆီဂျင်ရှူနှုန်းနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လုပ်မှုနှုန်းကိုတိုက်တာတာပါမက္ဆီကိုနိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းအမေရိကတိုက်နိုင်ငံတွေမှာအခုလိုသွေးဆုပ်လင်းနှုတ်ငှက်ကိုတွေ့ရလေရှိပြီးတော့ဒီငှက်တွေဟာနှုတ်တိုက်တတ္တဝါတွေဖြစ်တဲ့နှွားတွေဝက်တွေမြင်းတွေကိုသွေးဆုပ်လေရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့သတင်းကြေးချုပ်ကိုပြောပြပါအောင်မယ်သမ္မတဂျိုးဘိုင်ဒန်ဟာအမေရိကန်မျိုးစိတ်တစ်တော်ကြီးတဲ့ကိုခြေချခဲ့တဲ့ပထမဦးဆုံးအမေရိကန်သမ္မတတော်ဦးဖြစ်လာပါတယ်ရွေးကောက်ခွင့်သမ္မတဒေါ်နယ်ထရမ့်လက်ထက်ကြရင်တော့ဝိရုရာသီပြောင်းလဲမှုထိန်းချုပ်ရေးအတွက်အမေရိကန်ကပေးထားတဲ့ဂရိကဝတ်တွေကိုရှော့ချမဲ့ပုံရှိနေပါတယ်ဩစတြေးလျနိုင်ငံရဲ့ US စားလောက်ရှိတဲ့အမေရိကန်တစ်တော်ကြီးကကမ္ဘာတစ်ဝှမ်းထုတ်နေကြတဲ့ဖန်လုံရီတန်းငွေတွေကိုစုပ်ယူတိုးလောင်ပေးထားတာပါအဲဒီကဘောတန်းငွေတွေလေတူတဲ့ရောက်သွားတဲ့အခါလေတူတဲ့မှာတန်းငွေတွေတိတ်တီးလာပြီးကဘာရရကဥဒုရာသီတွေပြောင်းလဲသွားစေတာဖြစ်ပါတယ်အမေရိကန်ထောက်ပံ့ထားတဲ့တာဝေးပြစ်ဒုံးလက်တဲ့တွင်တဲ့ရုရှားနိုင်ငံတွင်ကိုပြစ်ခတ်တိုက်ခဲ့ဖို့အမေရိကန်ဒုတိယအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းကိုပထမအဦးဆုံးခွင့်ပြုလိုက်တယ်လို့နှိစက်တဲ့သတင်းရင်းမြစ်တွေက AP သတင်းဌာနကိုပြောကြပါတယ်သမ္မတတန်ပြီးဆုံးမှုအတွက်နှိကတ်လာတဲ့အချိန်မှာပဲသမ္မတဘိုင်ဒန်ကအခုလိုဆုံးဖြတ်လိုက်တဲ့အတွက်ဒါအမေရိကန်ရဲ့ကြီးမားတဲ့မူဝါဒအပြောင်းလဲတရားလည်းဖြစ်လာပါတယ်လမ်းတို့နိုင်ငံမှာတော့ဘေးလူမျိုးတဲကိုတင်းငွေနေမှာအစ္စရေးကလေချောင်းတိုက်ခိုက်ခဲ့ရမှာဟက်စ်ဘိုလာတပ်ဖွဲ့ပြောခွင့်ရသူမိုဟာမက်အာဖစ်တေဆုံးသွားခဲ့တယ်လို့နာမည်မဖော်လို့တဲ့ဟက်စ်ဘိုလာရရှိတယောက်ကပြောဆိုခဲ့ပါတယ်။ဂါဇာမှာလည်းတလကျော်ကာလအတွင်းပထမဦးဆုံးလေချောင်းကနေပြန်လည်တိုက်ခိုက်ခဲ့ရမှာလူ12ဦးထက်မနည်းတေဆုံးသွားတယ်လို့ပါလက်စတိုင်းဆေးဘက်ဆိုင်ရာအရာရှိတွေကပြောပါတယ်ခင်ဗျာ။အခုတော့စီစဉ်ကိုဆုံးသက်ပြစီ။ဒီကနေ့နဲ့စီစဉ်ထုတ်လို့ရမှုကကိုသားညူပါဟုတ်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအရွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးနေပျော်ရယ်မော့ချစ်ချင်းပေါ့ကျွယ်တင့်တယ်ဘဝလှပမဲ့နေ့ရက်တွေမနေ့မြန်ကြုံတွေ့နိုင်ကြပါစေ။ကျွန်တော်တမောင်သတ်ပါ